Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ခါနေ2022ခုနှစ် January 12ရက်ပုဒ်တဖူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30နဲ့ line let meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ VN ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ဟာအာဏာသိမ်းပြီးတဲ့နောက်တည်ဆုံသွားပြီလို့နိုင်ငံတကာအကြက်တက်လိလာတဲ့အဖွဲ့တစ်ဖွဲ့ကပြောလိုက်တဲ့သတင်းနဲ့အတူယူကရိန်းနဲ့ဆက်တင်းမာမှုလျှော့ချရေးနေတိုးအဖွဲ့နဲ့ရုရှားတို့ဆွေးနွေးနေကြတာထိုင်းလီတက်က F-35 တိုက်လေယာဉ်လေးစင်းဝယ်ဖို့အစိုးရကဘတ်ဂျက်ချပေးလိုက်တာစတဲ့သတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးအခုညပိုင်းနားဆင်ရမယ့်တဲမှာတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
ဒီနေ့ကစစ်လိုင်းရဲ့လောက်မှာကျောထောင်ရတဲ့မိုင်းဝင်စစ်ကောင်စီရဲ့မင်းတိုင်မိုင်းချေလုံးလောက်ပေါ်တယ်ရချင်းရောတော့ချင်းဆုံးသွားလို့မရသေးဖြစ်နေတယ်
ဖလန် CNDF ပြန်ကြားရေးတောင်းခံပြောတော်တာပါဒီအကြောင်းပြေစုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့အစီရင်ခံစာအပေါ်တုံ့တက်ချက်အပါအဝင် KNU ဖားပွန်ခရိုင်တွင်စစ်ကောင်စီလေးကြောင်းတိုက်ခိုက်ဆတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဗုဒ္ဓဘူးနေ့ညတိုင်းထုတ်လွှင့်ပေးနေကြပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင်
ရုရှားယူကရိန်းနဲ့ဇက်တရှောက်မှာဒင်းမောင်မှုလျှော့ချဖို့အဓိကဥတီချက်နဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးစင်မာမေးအဖွဲ့နဲ့ရုရှားနိုင်ငံတို့ဘယ်လ်ဂျမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ဆွေးနွေးနေကြပါတယ်။ယူကရိန်းနဲ့ဇက်တရှောက်မှာရုရှားတပ်ဖွဲ့တွေချထားတာဟာဥရောပလူညွန်ရေးကိုချင်းချောင်းနေတယ်ဆိုပြီးနေတိုးအဖွဲ့ကကန့်ကွက်ထားပါတယ်။ရုရှားဘက်ကတော့သူ့ရဲ့အိမ်နီးချင်းယူကရိန်းလိုနိုင်ငံမျိုးကိုနေတိုးအဖွဲ့ထဲထည့်တာမျိုးကချင်းချောင်းမှုတစ်ခုဖြစ်စေတယ်လို့ဆိုပြီးနေတိုးအဖွဲ့ဝင်အစည်းအဝေးကိုနိုင်ငံ30အထိပဲကန့်သတ်တာလိုမျိုးလူညိုရေးဆိုင်ရာအာမခံချက်တွေလိုချင်နေတာပါ။တိုင်ကင်းတမန်ငယ်နီလန်ကတင်းမောင်မှုကိုရှော့ချနိုင်မလားဆိုတာကြည့်ဖို့နေတိုးအဖွဲ့ဘက်ကအခိုင်အမာရည်ရွယ်ထားတယ်လို့နေတိုးအဖွဲ့ဆိုင်ရာအမေရိကန်တမ်မတ်ကြီးဂျူလီယန်စမစ်ကဒီကနေ့စီးဝေးမတိုင်ခင်မှာသတင်းတော့တွေကိုပြောထားပါတယ်။ဆွေးနွေးပွဲမှာလွှမ်းခြုံဆွေးနွေးမဲ့အကြောင်းအရာတွေကအန်ဒရယ်ရှော့ချဖို့ပွင့်လင်းမြင်သာဖို့လက်နက်ထိန်းချုပ်ဖို့နဲ့တစ်ဖက်နဲ့တစ်ဖက်ကြားဆက်သွယ်ပြောဆိုရေးနီလန်ပေါင်းစုံကိစ္စတွေဖြစ်တယ်လို့လည်းတမ်မတ်ကြီးစမစ်ကဆိုပါတယ်။ဒီကနေ့စီးဝေးဟာယူကရိန်းအခြေအနေနဲ့ပတ်သက်ပြီးအမေရိကန်နဲ့ဥရောပတန်တမန်တွေရုရှားတာဝန်ရှိသူတွေနဲ့တိုက်ရိုက်ပြောဆိုဖို့ဒီသတင်းမှတ်တွင်အခွင့်အလမ်းသုံးခုတည်းကဒုတိယမြောက်ဖြစ်ပါတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE စီးဝေးကိုမနေ့ပြန်ကြာသပတေးနေ့ဂျနီဗာမြို့မှာလုပ်ဖို့ရှိပါတယ်
။နောက်ဆုံးပြစ်လွှတ်ရာမှာအတန်းထက်၅ဆမြန်တဲ့ hypersonic ဒုံးကျည်နောက်ဆင်းပါဝင်ခဲ့တယ်လို့မြောက်ကိုရီးယားကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ဒီလိုပြစ်လွတ်ရာမှာမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအန်တယောက်ခဲ့ပြီးအောင်အောင်မြင်မြင်ပြစ်လွတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့ကဒုံးကျည်ပြစ်လွတ်တာကိုမှတ်မြောင်းတဲ့ခင်ဂျုံအားကြည့်နေတဲ့ပုံကိုနိုင်ငံတော်ပိုင်းမီဒီယာတွေမှာဖော်ပြကြပါတယ်။ပုံထဲမှာခင်ဂျုံအားကတရေချခင်လိုဝတ်ထားပြီးသူ့အတွက်ဆင်မြင့်ဖြစ်ပုံရတဲ့နေရာကကြည့်နေခဲ့တာပါ။ဒုံးကျည်ကအတိုင်းတဲ့အလွန်ရွေလျားနိုင်တာကိုပြသခဲ့ပြီးကီလိုမီတာ1000ကျော်ဝေးကိုမှတ်အောင်ပြစ်နိုင်ခဲ့တယ်လို့ကိုရီးယားသတင်းဌာန KCNA ကပြောပါတယ်။မြောက်ကိုရီးယားစမ်းသပ်ခဲ့တာကအတန်ထက်များတဲ့ဒုံးကျည်အမျိုးအစားအင်္ဂလိပ်လို Hypersonic Guide Vehicle HGV မဟုတ်ဘဲနည်းပညာအဖြစ်နိုင်တဲ့အင်္ဂလိပ်လိုအတူအဖြစ် MARV ခေါ် Maneuverable Reentry Vehicle လေထုထဲပြောင်းဝင်လာတဲ့အခါမှာလာရမခံမနိုင်အောင်ခြေအောင်ပြရေတရားပြောင်းဝင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ဗာနီးပညာကိုပဲသုံးထားပြီးဖြစ်စေအခုလိုစမ်းသပ်ပြစ်လွတ်တာကိုအင်ဂျီရောပြောရေးဆိုခွင့်ရှိသူ Jen Saki ကရှုတ်ချလိုက်ပါတယ်2019ကစွန့်ခွာသွားခဲ့တဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်လာဖို့လဲမြောက်ကိုရီးယားကိုဂျန်ဆာကီကတိုက်တွန်းပြောဆိုလိုက်ပါတယ်
။ American Lockheed Martin Company ထုတ် F-35 တိုက်လေယာဉ်လေးစီးဝယ်ယူဖို့ထိုင်းအစိုးရကတည်ပြုပေးလိုက်ပြီလို့ထိုင်းလီဒက်ပြောခွင့်ရသူကဒီကနေ့ပြောပါတယ်။အဲ့ဒီလေယာဉ်တွေဝယ်ဖို့ဗန်နာငွေ American ဒေါ်လာ413သန်းကျော်ကိုလည်းရထားပြီးဖြစ်ပါတယ်။ F-35 တိုက်လေယာဉ်ရှစ်စီးဝယ်ခြင်းနဲ့လို့ထိုင်းလီဒက်ဦးစီးချုပ်လီဒါဘူဂျိုကြီးနပါဒဲဒူပါတမ်မီယာကမကြတိခင်ကပဲပြောခဲ့ပြီးတဲ့နောက်ထိုင်းဆွေရအဖွဲ့ရဲ့အခုအတည်ပြုချက်ထွက်လာတာပါ2023ခုနှစ်ဘန်ဒါနှစ်ကနေစပြီး၄နှစ်ကာလအတွင်းရန်ပုံငွေကိုထိုင်းဆွေရအဖွဲ့ကအတည်ပြုပေးလိုက်တာပါထိုင်းလီထက်မှာတက်တန်းရှိနေပြီဖြစ်တဲ့လက်ရှိ F-16 တိုက်လေယာဉ်တချို့နေရာမှာအစားထိုးဖို့ အခုလို F-35 တိုက်လေယာဉ်တွေဝယ်ယူမှာဖြစ်တယ်လို့ထိုင်းလီတဲ့ပြောခွင့်ရလေတပ်ဗိုလ်ချုပ်ဖရာပါစွန်ချိုင်ဒီကသတင်းတော်တွေကိုပြောပါတယ်။ထိုင်းလီတဲ့မှာလက်ရှိအားဖြင့်ဆွီဒင်နိုင်ငံ Saab ကုမ္ပဏီထုတ် Jazz 39 Gripen တိုက်လေယာဉ်စနစ်စီအမေရိကန် F-16 နဲ့ F-5 တိုက်လေယာဉ်ဓာစင်ပေါင်းများစွာရှိပါတယ်။အဲ့ဒီတိုက်လေယာဉ်တွေကတချို့ကို1980ပြည်နှစ်တွေကတည်းကသုံးလာတာပါ။အခုထိုင်းလီတက်ကဝယ်မဲ့ F-35 တိုက်လေယာဉ်ဟာမျိုးဆက်5ခုမြောက်ကိုပြောက်တိုက်လေယာဉ်ဖြစ်ပြီးဈေးကွက်ထဲရောက်ပြီးကြတဲ့ကဆိုရင်ဈေးကျလာနေတာဖြစ်ပါတယ်။2009ခုနှစ်မှာစတင်ခဲ့တဲ့ပထမဆုံး F-35A တိုက်လေယာဉ်ဟာအမေရိကန်ဒေါ်လာ221တန်းပေါက်ဈေးရှိခဲ့ပြီးပြီးခဲ့တဲ့နှစ်ဇူလိုင်လမှာတော့ဒေါ်လာ89တန်းလောက်ထိဈေးကျလာတာဖြစ်ပါတယ
်။ခင်မီဆုံး F-16V တိုက်လေယာဉ်သစင်းရေဒါကနေအင်္ဂါလေးကပျောက်သွားပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်လိုက်တယ်လို့ထိုင်ဝမ်လေတပ်ကပြောပါတယ်။ထိုင်ဝမ်တောင်ပိုင်းကြားယီမြို့လေတပ်စခန်းကနေပုံမှန်လေ့ကျင့်ရေးအတွက်ပြန်တက်သွားပြီးနိုင်ဝဲလောက်မှာပျောက်သွားတာဖြစ်တယ်လို့စစ်တပ်ကဆိုပါတယ်။ကမ်းခြေဆောင်တပ်ကတင်းမောနဲ့ရှာဖွေနေတယ်လို့ဝေဟင်ကလည်းရှာဖွေနေပါတယ်။တံပရော့ဆိုင်အင်းကောင်ကဖြစ်နိုင်မြနီးအားလုံးကိုအသုံးပြုရှာဖွေကြဖို့အမိန့်ထုတ်လိုက်ပြီးအခုလိုဖြစ်ရခြေနေကိုရှင်းလင်းဖို့လည်းတောင်းဆိုထားကြောင်းတံပရော့ရုံးကပြောပါတယ်။F-16V တိုက်လေယာဉ်ပင်လယ်ထဲကိုထိုးချသွားတာကိုလူတွေတွေ့ခဲ့ကြတယ်လို့ထိုင်ဝမ်အမျိုးသားကယ်ဆယ်ရေးဌာနကပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ကြားတင်းမာလာပြီးတဲ့နောက်ထိုင်ဝမ်ကနှစ်ချို့နေပြီဖြစ်တဲ့သူ့လေတပ်ကိုခင့်မြောင်းအမေရိကန်လို့ F-16V တိုက်လေယာဉ်တွေနဲ့နိုဝင်ဘာလမှာအဆင့်မြင့်ခဲ့တာပါ။2020နောက်ပိုင်းပြတ်ကျခဲ့တဲ့ F-16 အပါအဝင်မကြာမီနှစ်များအတွင်းမှာပုံမှန်လေ့ကျင့်နေစဉ်အတွင်းထိုင်ဝမ်တိုက်လေယာဉ်၃စင်ပြတ်ကျခဲ့ဘူးတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဘူဒူညာဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံတကာဂျက်တဲတွေကိုစောင့်ကြည့်လေ့လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူထုထိခိုက်ရတဲ့ပြည်ပခါတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်ဒါကြောင့်နိုင်ငံတကာကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေတနက်ကန်ပြည်ပခဖြစ်နေတဲ့ဒေသတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲအာရုံပြောင်းတင်တယ်လို့ဒီကနေ့ထုတ် ICG ရဲ့အစီအစဉ်စာတစ်ခုမှာတိုက်တွန်းထားပါတယ်။ဒါ့အပြင်အပြစ်ခတ်ရက်စရေးသဘောတူညီချက်အသစ်တွေယူဖို့လူမျိုးစုလက်နက်ကန်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံတကာအနေနဲ့ရှောင်တင်တယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံတင်တယ်လူသားစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွင်အရဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်တင်တယ်လို့ ICG ကအကြံပေးတိုက်တွန်းထားပါတယ်စစ်တပ်ဟာအခုဆိုရင်ရန်ဘက်အစ်စ်တွေတောင်မကအားသစ်လောင်းရန်ဘက်ဟောင်းတွေနဲ့ပါရင်ဆိုင်နေရပြီးတော့အဲ့ဒီအဖွဲ့တွေကတချို့ဟာဆိုရင်စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ထူထောင်ရေးဆိုတဲ့ဘုံကြီးမန်းချက်အောက်မှာစပြီးညီညွတ်လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်ဒါကြောင့်အတိုက်အခံတွေဘက်မှာယက်တီတာမျိုးမလုပ်ဖို့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကသွေးဆောင်စီးအောင်လာလိမ့်မယ်လို့လည်း ICG ကခန့်မှန်းထားပါတယ်စစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်ခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပြည်ပခပူပြီးတော့မြင်မာလာတာကနေတိတာထင်ရှားတဲ့လူသားပြေဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့ ICG အစင်ကစားမှာသုံးသပ်ရေးသားထားပါတယ
်ကနေဒါနိုင်ငံရဲ့ဒုတိယလူဦးရေအထူးသဖြင့် Quebec ပြည်နယ်မှာCOVID-19 ကာဝယ်ဆေးမထိုးတဲ့အရွယ်ရောက်ပြီးသူတွေဟာ COVID ခွန်လို့မီဒီယာတွေကခေါ်တဲ့ကျန်းမာရေးငွေကြေးစိတ်ပေးမပေးမနေရပေးကြရမယ်လို့ပြည်내အစိုးရကစီစဉ်နေပါတယ်။ဒါပေမဲ့ကျန်းမာရေးအကြောင်းကြောင့်ဆေးမထိုးသူတွေတော့မပါဝင်ဘူးလို့ပြည်내ဝန်ကြီးချုပ် François Legault ကပြောပါတယ်။ကာဝယ်ဆေးမထိုးသူတွေပေါ်ကနေဒါကဒေါ်လာ100အမေရိကန်ဒေါ်လာအဖြစ်ဒေါ်လာ80နီးနီးကောက်ခံဖို့ Quebec ပြည်내အစိုးရကစဉ်းစားနေတာပါ။ဂျာမနီနိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးကိုမထိုးမနေရဥပဒေပြဋ္ဌာန်းဖို့အစိုးရကစီစဉ်နေပါတယ်။ဥပဒေကြမ်းကဒီလကုန်လွတ်တော်မှာဆွေးနွေးကြမှာပါ။အိန္ဒိယနိုင်ငံမှာတော့ကာကွယ်ဆေးနှလုံးရပြီးသူတွေတဲကဂျာမန်ရင်းဝန်ထမ်းတွေ လူတွေနဲ့ဆက်ဆံအလုပ်လုပ်နေရတဲ့ဝန်ထမ်းတွေယောဂအခန့်ရှိတဲ့သူတွေနဲ့အသက်60အထက်သူတွေကိုတတိယအားဖြင့်ကာကွယ်ဆေးကိုဇန်နဝါရီလ10ရက်နေ့ကစတင်ပြီးထိုးပေးနေပါတယ်။အလားတူပဲအင်ဒိုနီးရှားနိုင်ငံကဗုဒ္ဓနေမှာတတိယကာကွယ်ဆေးကိုအသက်ကြီးသူတွေနဲ့ယောဂအခန့်ရှိသူတွေကိုစတင်ထိုးပေးပါတယ်။ဇန်နဝါရီလအတွင်းမှာအားဖြင့်ကာကွယ်ဆေးအလုံး23တန်းထိုးဖို့အင်ဒိုနီးရှားဆိုကစီစဉ်ထားပါတယ်။လူဦးရေ118တန်းကျော်ကကာကွယ်ဆေးနှလုံးရရှိထားပြီးကြပါပြီ။
ဥရောပမှာတော့ COVID-19 ရောဂါကူးစက်မှုလက်ရှိနှုန်းတိုင်ဆက်သွားနေမယ်ဆိုရင်နောက်နှစ်လအတွင်းဥရောပတဲ့တစ်ခုလုံးကလူကြီးထက်ဝက်ကျော် Omicron COVID ဗီဇာမျိုးကကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ဒူလေးချိုတာဝန်ရှိသူတူကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။နှစ်သစ်စောင့်ဝင်လာကြတဲ့ကဆိုရင်ဥရောပနိုင်ငံအတော်များများမှာ COVID ကရောဂါအခြေအနေကပိုဆိုးလာနေတာပါ။ပြင်သစ်နဲ့ဒိမတ်အပါအဝင်တချို့နိုင်ငံတွေမှာတရက်အတွင်း COVID-19 ရောဂါကူးစက်သူအရေအတွက်ဟာကရောဂါစတဲ့ကြတဲ့ကဆိုရင်အများဆုံးဖြစ်လာပါတယ်။စေယုံတရသူနဲ့တည်ဆုံသူအခြေအတွက်ဆက်ပြီးတိုးလာနေတာနဲ့အမျှနိုင်ငံတချို့မှာတော့ကာယောဂထင်းချုပ်ရေးမူဝါဒတွေကိုပိုပြီးတင်းကျပ်လာနေပါတယ်။2022ခုနှစ်ပထမသတင်းပတ်အတွင်းဥရောပမှာကိုဗစ်ကူးစက်သူအခြေအတွက်ဟာ9တန်းကျော်ရှိခဲ့တယ်လို့ဒူလေးချိုရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်ကထုတ်ပြန်ခဲ့တဲ့အခြေအတွက်ထက်နှစ်ဆပိုများပါတယ်။လက်ရှိကူးစက်နှုန်းအတိုင်းဆိုရင်လာမယ့်သတင်းပတ်6ပတ်ကနေ10ပတ်အတွင်းဥရောပဒေသတစ်ခုလုံးကလူဦးရေထက်ဝက်ကျော် Omicron COVID ဗီဇာမျိုးကွဲကူးစက်ခံရလိမ့်မယ်လို့ခန့်မှန်းထားကြောင်းဒူလေးချိုညွှန်ကြားရေးမှူး Clue ကပြောပါတယ
်။ကမ္ဘာနံပါတ်1သန်းနစ်ကစားသမား Novak Djokovic ကသူဩစတြေးလျကိုမလာခင်သတင်းပတ်တွေအတွင်းသွာလာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ဝင်ခွင့်စာရွက်စာတမ်းတွေနဲ့ဖြစ်သွင်းခဲ့ရမှာအမှားယွင်းတွေရှိခဲ့တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။Djokovic အနေနဲ့ဒီနှစ်ရဲ့ပထမဦးဆုံး Grand Slam တင်ပြိုင်ပွဲကြီးဝင်ပြိုင်ခွင့်ရဖို့အပြင်းထန်ကြိုးစားနေရမှာအခုထုတ်ပြန်ချက်ကြောင့်အရှုပ်ထွေးနောက်တစ်ခုထပ်ပြီးပေါ်ပေါက်လာခဲ့ပါတယ်။ Australia နိုင်ငံမဲမုံမြို့ကိုပြီးခဲ့တဲ့သတင်းပတ်ကထွက်မလာခင်14ရက်အတွင်းတခြားဘယ်နေရာကမှသူခရီးမသွားခဲ့ကြောင်းသူ့ရဲ့လက်ထောက်တွေကမှားယွင်းဖြည့်သွင်းခဲ့လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာ Djokovic ကပြောထားတာပါ။အဲ့ဒီ14ရက်အတွင်း Serbia နဲ့ Spain နိုင်ငံတွေစီသူသွားခဲ့တယ်ဆိုတဲ့သတင်းတွေကထွက်ခဲ့ပြီးသားဖြစ်ပါတယ်။ဒီဇင်ဘာလ16ရက်နေ့က COVID-19 စစ်ဆေးရမှာယောဂါရှိနေတယ်ဆိုတဲ့ရလဒ်ကိုနောက်တစ်နေ့အထိသူမသိခဲ့ဘူးလို့လည်း Djokovic ကဆိုပါတယ်။ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်မှာလုပ်တဲ့ကလေးတွေအတွက်တင်းနစ်အားကစားပြိုင်ပွဲမှာဆုတက်ပေးခဲ့ပြီးတဲ့နောက်မှသူကသိခဲ့ရတာလို့ပြောပါတယ်။သူမှာ COVID ယောဂါရှိတယ်ဆိုတာသိရပြီးနောက်တစ်ရက်မှာလုပ်ခဲ့တဲ့ magazine interview နဲ့တပ်ပေါ်ရိုက်တဲ့အစီအစဉ်တို့ကိုဖျက်သိမ်းခဲ့တယ်လို့လည်းသူကဝန်ခံပြောဆိုပါတယ်။အသက်34နှစ်အရွယ် Djokovic ကလာမယ့်တနင်္လာဇန်နဝါရီ18ရက်နေ့မှာစတင်မဲ့ Australia Open Tennis ပြိုင်ပွဲအတွက်ပြီးခဲ့တဲ့ဗုဒ္ဓနေ့မှာ Melbourne မြို့ကိုရောက်လာခြင်းကလေးက Australia တာဝန်ရှိသူတွေနဲ့အခြေတင်ဖြစ်နေခဲ့တာပ
ါ။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ဒုက္ခသည်တွေအကူအညီပို့ပေးဖို့ ICG တိုက်တွန်းတဲ့အကြောင်းစပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းရေးဖြစ်စဉ်ပြောင်းသွားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအကြားပူးပေါင်းဆောင်ရွက်မှုပို့အားကောင်းလာတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကပြောပါရယ်။ရလမထွက်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ပဋိပက္ခကြောင့်ဒုက္ခရောက်နေသူလူတို့အတွက်အကူအညီငွေပို့သုံးတင်တယ်လို့လဲ ICG ရဲ့အစီရင်ခံစာအသစ်မှာထောက်ပြပါရယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မြင့်မြတ်ထားပါရယ်ရှင်
။နိုင်ငံတကာအသိုင်းအဝိုင်းကြားမှာအလေးထားဖက်ရတဲ့ဒီ ICG အစီရင်ခံစာရဲ့ထူးခြားချက်ကိုမေ့ရမှာမြန်မာနဲ့ဘင်္ဂလားဒေ့ဆိုင်ရာအကြီးတန်းအကြံပေး Thomas King ကအခုလိုဆိုပါရယ်။
Probably the most significant thing for me in the report is just looking at the
ဒီအစီအစဉ်တွေကျွန်တော်တို့အရေးကြီးဆုံးကိစ္စကတော့တချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားပူးပေါင်းဆောင်ရွက်မှုကဖေဖော်ဝါရီလအာဏာသိမ်းပြီးကတည်းကကြီးမားမားပြောင်းလဲပုံပါပဲ။ဆက်စပ်ချင်းတို့ကတော့ NUG နဲ့အနီးကပ်ပေါင်းလုပ်ဖို့နောက်တွန်းတာတချို့ရှိခဲ့ကြတယ်။ဒါပေမဲ့နောက်ပိုင်းကျတော့တဖြည်းဖြည်းပေါင်းလုပ်တာပိုပြီးအားကောင်းလာပါတယ်။အကြောင်းကတော့သူတို့ရဲ့အခန်းကဏ္ဍခိုင်မာအောင်လို့မဟာပြူဟာအရာလုပ်တာပါရှင်းပါလေတကယ်ကပြီးခဲ့တဲ့တလားနှစ်လားလောက်အတွင်းမှာဘယ်ဖွဲ့တွေက NUG နဲ့အခုလိုမျိုးပူးပေါင်းဆောင်ရွက်လာတာလက်တွေ့ပိုးပိုးပေါ်လာပါတယ်ဒစိတ်တပိုင်းအဖြစ်တော့စစ်ကောင်စီစီးရေးလို့ရတွေကြောင့်ခုလိုဖြစ်ဖို့တွန်းပို့လိုက်တဲ့သူ့ရဲ့မဟာပြူဟာအမှားပါ
မစ္စတာကင်းကပဲအစတုန်းက NUG နဲ့ပေါင်းလို့ဖို့တိုင်းသားတွေဘက်မှာတန်တရာရှိခဲ့တယ်အရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းသားတွေကိုပေးထားသလိုဖြစ်ခဲ့တာကြောင့်ပါတယ်ဒါပေမဲ့ အခုဆေးရနာသိမ်းပြီးတိုင်းသားဒေသတွေမှာလည်းဆန့်ကျင်ကြတာအပြင် NUG က Federal ပြည်ညင်ပေါ်မှာခြေလှယ်ဓာတ်တွေကိုဆန့်ညှိဖို့အလျှော့ပေးလာတာနဲ့တိုင်းသားကိုယ်စားလှယ်တွေပါအရင် NCGUB အစိုးရလိုမဟုတ်ပဲအခု NUG မှာထက်ဖွဲ့ပေးတာကြောင့်ယုံကြည်မှုပိုကောင်းလာတာပါလို့ရှင်းပြပါတယ်။ဘွားချောင်ငင်းကြီးလုပ်ငန်းစဉ်ကိုမကူတင်မဲ့ထပ်ပြေးဒုက္ခရောက်သူတွေကိုကူတင်ကြောင်းICG စင်ခံစားထဲမှာရေးထားပါလေလို့မေးရမှာမစ္စတာကင်ကဆက်ပြီးအခုလိုရှင်းပြပါတယ
် Well I think that you know a lot of money was
ငွေရေးကိုကူပေးတဲ့နိုင်ငံအလှရှင်တွေအနေနဲ့အရင်ဒေါ်လာငွေအများစုကိုငွေရေးလုပ်ငန်းစဉ်တွေမှာသုံးခဲ့တာကနားလည်နိုင်ပါတယ်အဲ့ဒီတုန်းကတန်းသားလက်ထက်ကင်ဘွဲတချို့ကလည်းနိုင်ငံရေးအရရင်းပြီးတော့ပါခဲ့ကြပါတယ်ဒါပေမဲ့ဘာမှထူးခြားကြဘာရလက်မှဖြစ်မလာခဲ့ဘူးဒါပြင်အခုကအာနာသိမ့်ပြီးပြိပခါရီအောက်မှာလူကြီးတစ်ဝက်လောက်ကအင်းကနေထွက်ပြေးဒုက္ခရောက်ကြရပါတယ်အဲ့ဒီအချိန်မှာပိုးပြီးတော့ပူပေါင်းဆောင်ရွက်မှုကောင်းလာတဲ့တိုင်းသာတက်တွေနဲ့ NUG ကိုကူရခတ်ပြီးမဲ့ဒီဒုက္ခရောက်သူတွေကိုကူညီရမယ့်တာဝန်ဒီအလူရှင်အဖွဲ့တွေမှာရှိလာပြီးအခုနိုင်ငံရေး NGO တွေနဲ့ရပ်ဖက်အဖွဲ့တွေကတဆင့်ကူညီနိုင်တဲ့အနေအထားဖြစ်သွားပါပြီ
Mr. King ကပဲတိုင်းသာလူမျိုးရေးအဖွဲ့တွေကိုကိုဗစ်ဆိုင်ရာအကူအညီတွေပေးတာအပြင်လုံနိုင်စွမ်းလဲတက်လာအောင်ပိုးကူညီပေးတင်တယ်လို့ဆက်ထောက်ပြပါတယ်ဒီပေါ်NCA ခေါ်အပြည့်ရဲ့စာချုပ်လက်မှတ်ထိုးပူပေါင်းဖွဲ့ PPSD ရဲ့ပူတွဲကောင်းဆောင်ဦးခေါ်ကကိုမေးရမှာရေတို့ရေရှည်ကြည့်ဖို့အခုလိုရှင်းပြပါတယ
်။ကာလတို့ကာလရှည်ရေရှည်ဆိုတဲ့အမြင်နဲ့ကြည့်ရင်တော့ root cause ကငြိမ်းချမ်းရေးမရှိလို့ပေါ့။မဖြစ်လို့ပေါ်လာတဲ့ဒီကိစ္စကိုအခုဒုက္ခတွေတဲ့ကိစ္စကိုကုညီဖြည့်ရှင်းပေးဖို့အမြန်ဆုံးသက်သာအောင်လုပ်ပေးဖို့အမြန်ဆုံးကျွန်တော်တို့တို့ humanitarian ground နဲ့ချင်းကပ်ဖို့ဆိုရင်အလတ်တော်လုပ်ငန်းတွေပေါ့ဒါပေမဲ့ဒီရေတို့လုပ်ငန်းဥစားပေးလို့ဒီပြဿနာမပြီးဘဲနဲ့ political settlement မရှိဘဲနဲ့တော့မဖြစ်နိုင်တဲ့အတွက် political dialogue တွေနော်ငြိမ်းချမ်းရေးလုပ်ငန်းတွေတွေကရေရှည်မှာတော့ဆက်ရှိနေပြီးတော့ဘွားမှာတော့ဖြစ်ရှင်းနိုင်မှာဖြစ်တယ
်ကြာပြင်ကြောင်းလဲမှုတချို့စဖြစ်လာပုံရတာကိုလည်းဥခေါ်ကကအခုလို့ဆက်ရှင်းပြပါတယ
်စစ်ကောင်စီဘက်ကအန်တမန်ရေးရမှာကြဆုံးနေသော်သိတဲ့ခါကြတော့ပန်ကင်းတမန်ကင်းမှာပြန်ပြီးတော့ချစ်ကိုရအောင်ကြိုးပါမယ်ဥပမာဆိုရင်ဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကို EU တွေနဲ့ဆွေးနွေးတဲ့ပွဲတွေမှာပါဝင်စေမယ်ဆိုတဲ့ဟာမျိုးပေါ့
ဒီပေါ် ICG အချံပေးကင်းကတော့မလွယ်ဘူးလို့ဆိုပါလေ
Cambodian Prime Minister Hun Sen's visit and the way
ကမ္ဘောဒီးယားဝန်ကြီးချုပ် Hun Sen နဲ့တွေ့ပြီးတော့ဘူချုပ်ဟူချင်းမင်းအောင်နိုင်ကအာဆီယံဘုံသဘောတူညီချက်ဖြစ်တဲ့အရေးပါတဲ့ပေါင်းပတ်သက်သူအားလုံးနဲ့တွေ့ဖို့ချက်ကိုပုံစံပြောင်းလိုက်ပါတယ်အားလုံးနားလည်ထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နောက်ဒီ NUG တိုင်းသားဖွဲ့တွေနဲ့တွေ့ဖို့ကိုတိုင်းသားလက်နက်ကိုင်ဖွဲ့ EAO တွေနဲ့ပဲတွေ့ဖို့သဘောပြောင်းလိုက်တာပါဒီနေရာမှာ EAO တွေနဲ့အပြည့်အဝသက်တမ်းတိုးပြီးတော့ကမ္ဘောဒီးယားဘာဆွေးနွေးပွဲတဲ့ပေါင်းခွင့်ပြုခဲ့တာကိုဟွန်ဆန်ကအဟုတ်ကြီးထင်သွားပုံရပါတယ်ဒါပေမဲ့ဒါကထူးခြားတဲ့လက်လျှော့မှုမဟုတ်ပါဘူ
းတကယ်တော့မြန်မာစီးပဋိပက္ခတွေပုံမပြင်းထန်လာတဲ့ပေါ်နိုင်ငံတကာမှာစိုးရိမ်မှုတွေပိုတိုးလာချိန်မှာ ICG ရဲ့အခုအစဉ်ကစားထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမဲဆက်သွယ်မြင့်ခဲ့တာပါအခုဆက်ပြီးချင်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကြီးစားရအောင်ပါချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CNDF အဖွဲ့တွေကြားဒီနေ့မနက်နဲ့မနေ့အင်္ဂါနေ့မှာပြစ်ခတ်တိုက်ခတ်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မင်းတပ်မြို့နယ်မှာလည်းမတူပြီးမြို့နယ်ဘက်ကိုအင်အားဖြည့်လာတဲ့စစ်ကောင်စီတပ်နဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေကိုရန်ကုန်ကရေးသားပေးပို့ထားတာကိုသားညင်ကိုပြပြပေးပါမယ်ရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းဒီမနက်မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဖလန်း CNDF ပြည်ညာရေးတာဝန်ခံကပြောပါတယ်
။ဒီမနက်ကစစ်လိုင်းတွေလောက်မှာကျောထောင်ကနေနိုင်မိုင်းဝင်နေတယ်။စစ်ကောင်စီရဲ့မင်းတိုင်းမိုင်းဆယ်လုံးမပေါ်ပါဘူး။လောဆယ်တော့ကျိုးတရချင်းရောတော့ချင်းဒီစုံစမ်းလို့မရတူဖြစ်နေတယ
်။မနေ့ကညနေပိုင်းမှာလည်းဖလန်း CNDF တပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့ကိုဖလန်းမြို့နယ်ထဲမှာခြုံကိုတိုက်ခိုက်မှုရှိခဲ့တယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်။မနေ့ကဖြစ်နေတယ်နော်နိုင်လောက်က။အာပထမတိုက်ပွဲဖြစ်တာညကြီးတည်းမှာဖြစ်တာ။ညကြီးတည်းမှာဖြစ်တော့သူတို့ကရှောင်းတော့ကျိုးကလိုက်ချာလိုက်တော့တိုင်းဆန်ဟုတ်ဆိုလို့ရမှာသူချက်နေချိန်မှာတိုက်ပွဲဖြစ်တာ။ဖြစ်တော့ဒီကောင်ကမစနာရောက်တော့နေလို့ပြင်နေလို့အာအလုံးရခဲ့တယ်
စစ်ကောင်စီတပ်ဖွဲ့တွေဒီစကိုင်းတိုင်းကလေးမြို့နယ်နှချောင်းကြီးရွာဘက်ကနေချင်းပြည်နယ်ဖလန်းမြို့နယ်ဘက်ကိုအသွားမှာချင်းမျိုးသားကကွေတပ်ဖက်ကနေ့စဉ်တိုက်ခိုက်မှုတွေပြုလုပ်နေတာပါမင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုအင်အားဖြည့်နေတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပီဂျား42မိုင်မှာမနေ့ကညနေ9:00ခန်းကချိုးကိုတိုက်ခိုက်ခဲ့လို့ စစ်ကောင်စီတပ်သား၄ဦးသေဆုံးသွားသလို45မိုင်မှာထပ်ပြီးတော့မိုင်းခွဲတက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား3ဦးထပ်မံသေဆုံးတယ်လို့မင်းတပ် CDF ကသတင်းထုတ်ပြန်ပါတယ်ဖလန်းနဲ့မင်းတပ်မျိုးနယ်အတွင်းပစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့ VOE အနေနဲ့သိကြအတည်ပြုလို့မရပါဘူးစကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းပစ်ခတ်ဖမ်းဆီးမှုတွေကလည်းရှိနေပါတယ်မနေ့ကမနေ့ပိုင်းကလေးမျိုးတောင်ဘက်2မိုင်ခန့်အကွာမှာရှိတဲ့တာစီကျွော်ဘက်မှာစစ်ကောင်စီတပ်ကနေပြီးတော့ပြစ်ခတ်ဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ကလေးမျိုးကန်တူကပြောပါတယ
်။မနေ့ကတော့ဒီကလေးမျိုးတောင်ပိုင်းပေါ့ဒီနီးပညာတက္ကသိုလ်မှာဆွဲထားတဲ့ဒီစစ်ကောင်စီကျွော်လည်းအင်အား80လို့ပြောပါတော့လမ်းမရည်မလာဘဲနဲ့ရွာလေကွက်တည်တင်းပြတ်ပြီးတော့တောင်းလမ်းနေလာပြီးတော့တာစီမှာအကြောင်းမဲ့ပြစ်ခတ်တာပေါ့နော်အပြန်လန်ပြစ်တာမို့ပြစ်တဲ့ချိန်မှာဒီ U4 ထွန်းပေါ့နော်အဲ့ဒီမှာဆိုင်ကနေဖြတ်သွားတာကိုသူကသူတို့ဘာမှလည်းရံမှာမူပဲနဲ့အကြောင်းမဲ့ပြစ်လိုက်လို့အမှတယောက်သေးတော့ပေါ့နော်နောက်ကလေးတယောက်ဒါလေးတယောက်အသက်တော့မတိအောင်ပေါ့နော်အဲ့ဒီတယောက်ကလည်းကြီးမှန်တယ်သူတို့ပဲစစ်စေးဝင်ခေါ်သွားတယ်လို့ပြောတယ်ပြီးတော့အဲ့ဒီနှစ်ယောက်ရဲ့ဆိုင်ကလေးကိုမီးရှို့ဖြစ်တယ်ပေါ့နော်မြို့သမီး6ယောက်ကိုဖမ်းတယ်နော်မြို့သမီးတော့ပြန်လွတ်တယ်ယောက်ျားလေးနှစ်ယောက်ကတော့ဆက်ပြီးတော့ဖမ်းသွားတယ်လို့ပေါ့နော်ကြွားကန်တောင်မြလည်းပြေးရတယ်ဆိုတော့လေ
ကလေးမျိုးနယ်တောင်ဘက်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF 2အကြားမကြာခဏဆူသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတာပါပြီးခဲ့တဲ့ဒဇင်ဘာလ23ရက်နေ့ကလေးကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေထိုးစစ်ဆင်မှုပြုလုပ်ခဲ့တာမှာဒေသခံ PDF တွေနဲ့တိုက်ပွဲတွေဇက်တိုက်ရှိနေတာပါကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့စစ်နာပြဝဲတွေကလည်းနီလန်းမျိုးစုံနဲ့နေစဉ်လိုလိုရှိနေပါတယ်ချင်းပြည်နယ်ဖလန်းမျိုးနယ်မင်းတပ်မျိုးနယ်နဲ့စကိုင်းတိုင်းကလေးမျိုးနယ်တွေအတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒီစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကိုသားညုံပြပြပေးခဲ့တဲ့ချင်းပြည်နယ်ဘက်ကစီးရီးအခြေအနေဆောင်ပါရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါကရင်အမျိုးသားအစည်းအရုံး KNU ဖပွန်ခရိုင်တက်မဟာ9နယ်မြေတဲကိုစစ်ကောင်စီဘက်က January 12ရက်မနက်တနားခန့်ကလေရင်နဲ့ပုံကျဲတိုက်ခတ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ် KNU 6K ကအနီးကဖလူကြီးဖလူဘေးရွာတွေဘက်ကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ပြောပါတယ်ကရင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားစီယုံ KNU မူထရခရိုင်တပ်မ9နယ်မြေတဲကိုစစ်ကောင်စီဘက်ကဇန်နဝါရီလ12ရက်နေ့မနေ့တနအိခန့်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ကြောင်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။မနေ့တနင်္လာမှာလာပြစ်သွားတယ်ပြည်ညကြီးပဲအဲ့လိုမျိုးသားညကြီးမင်းကြီးမှလာပြစ်အထူးသဖြင့်ကိုဟိုသာဘောနော်အရသားတွေကိုပြစ်မှတ်ထားတော့လုပ်တဲ့ခါတွေအထူးသဖြင့်စီးရုံနဲ့ကြောင်းနေဆိုတာလည်းမသိတာလည်းမဟုတ်သေးဘူးပြည်ကြီးနဲ့ပြစ်နေတဲ့ခါတွေလည်းသင်ချားတယ်ဘာဖြစ်လဲဆိုတော့ကမင်းတကာကိုပြစ်တာဟုတ်အဲ့ကြောင့်မလို့ကျွန်တော်တို့ကလည်းတောင်းဆိုထားတာရှိတယ်ဟိုသာဘောနော်ပြန်ပြန်ဆုံဆိုပြီးတော့ကျွန်တော်တို့တောင်းဆိုကြအတိုင်းပဲဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့လုပ်သွားမှာရှိတယ
်လီရင်နဲ့ဘုံကျဲတိုက်ခတ်ရမှာဒွေလုံးမြို့နဲ့အတွင်းရှိဝါခါတဲ့စီးရုံနဲ့လေဂေထကြီးရတဲ့ကိုဘုံနေကြောက်ပောက်ခွဲခဲ့ကြောင်း KNU ဘက်ကပြောပါတယ် KNU တပ်မ6ထိန်းချုပ်ရာမြဝတီခရိုင်လေးကကော်အနီးကဖလူကြီးဖလူလေးရွာဘက်တီကိုလည်းမနေ့ပိုင်းကလေးကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကြီးရသားတွေတောင်ရင်းမြစ်တစ်လျှောက်ကိုထွက်ပြေးလာနေကြတယ်လို့လည်းပြောပါတယ
်ဒီနေသားတွေကျိုးမှရှိတဲ့ရွာတွေကအဲဒီချက်မနေရတော့ဘူးဆိုတော့ထွက်ပြေးမှာတော့ပြေးကြတယ်လေအဲ့ဒါကြောင့်
ကရင်မျိုးသားအစည်းအရုံးက2021ခုနှစ်တိုက်ပွဲသတင်းနှစ်ချုပ်ထုတ်ပြန်ရမှာတပ်မ9ခုရှိတဲ့အနေနဲ့တပ်မဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါရယ်ဇန်နဝါရီလ12ရက်နေ့ညနေပိုင်းမှာလဲဖလူကြီးဖလူလေးရွာတွေဘက်မှာလက်နက်ကြီးတွေနဲ့ပစ်တာတွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့လဲဒေသခံတွေကဆိုပါရယ်လက်နက်ကြီးတွေပစ်ခတ်မှုတွေကြောင့်နေရက်ကိုပြန်နေကြတဲ့ဒုက္ခသည်တွေဟာတောင်ရင်းမြစ်တစ်လျှောက်ကိုပြန်ပြီးထွက်ပြေးလာနေပြီးစပေးဆောင်ဒုက္ခသည်ဥယျာဉ်တွေပို့တိုးလာကြောင်းမြန်မာဘက်ခြမ်းကဒုက္ခသည်တွေအတွက်အစားအသောက်တွေကိုကူညီပေးနေသူတူကလည်းပြောပါတယ
်ဒီနေ့တွားကူခဲ့တဲ့နေရာမှာတောင်ရင်းမြစ်တောက်လျှောက်ပေါ့နော်နေရာကျွန်တော်တွားကူခဲ့တဲ့နေရာ9နေရာပေါ့ဆိုတော့ပထမနေရာမှာတော့လူဥယျာဉ်400ရှိတယ်အာဒုတိယနေရာမှာတော့လူဥယျာဉ်600ရှိတယ်အာတတိယနေရာမှာတော့လူဥယျာဉ်450ရှိတယ်ဒုတိယနေရာမှာတော့လူဥယျာဉ်950ရှိတယ်အပြင်စမနေရာမှာတော့လူကြီး60ရှိတယ်ပေါ့နော်။ဆိုတော့စုစုပေါင်းလူကြီး2100ပတ်ဝန်းကျင်ရှိနေပါတယ်။အဲဒါပြင်ကျွန်တော်တို့မကူနိုင်တဲ့နေရာတွေလည်းရှိပါသေးတယ်။အဲ့ဒီနေရာမှာဆိုလို့ရှိရင်ဒါလူကြီးတော့1500လောက်ရှိနေရာတွေ့ရတယ်ပေါ့
။ကရင်ပြည်နယ်မြဝတီခရိုင်၄ကီကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွတ်တော်အမတ်2ဦးနဲ့ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာပီဆန် CDM လုထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်တွေနဲ့ပါဘုံကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်၄ကီကော်ဖလူကြီးဖလူလေးမင်းလက်ပံထီးမဲဝါခီမဲထော်တလေးစားတဲ့ခြေရွာတွေကထွက်ပြေးလာသူစစ်ဘေးရှောင်ဒုက္ခသည်၂000လောက်ရှိပါတယ်။တချို့လည်းထိုင်းဘက်ကိုထွက်ပြေးလာပြီးတချို့ကတော့တောင်ရင်းမြစ်တလျှောက်မြန်မာဘက်ချမ်းမှနေထိုင်နေရဆဲဖြစ်ပါရဲ့ရှင
်။မအေးမှာပြောပြပေးခဲ့တဲ့ကရင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေသတင်းပါရှင်။အခုတစ်ခါတော့တရုတ်နိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာမွတ်စလင်၄၀ကျော်မြန်မာဘက်လွှဲပြောင်းတဲ့သတင်းဆက်ပြီးတော့ပြောပြပေးပါမယ်။နေရက်ပြန်ဖို့ဆန္ဒရှိနေတဲ့မွတ်စလင်၂000ကိုမြန်မာနိုင်ငံနဲ့ပြန်လွှဲပြောင်းမယ်လို့ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ကမြန်မာဘက်ကတာဝန်ရှိသူတွေကိုစာပို့ပြီးတဲ့နောက်အခုတနင်္လာနေ့မှာပဲပထမဦးဆုံးအနေနဲ့အယောက်၄၀ကျော်ကိုစာပြီးပို့ခဲ့တာပါသူတို့ကအထောက်အထားအပြည့်စုံရှိတဲ့သူတွေဖြစ်ပြီးရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေက VOE ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကရေးသားပေးပို့တဲ့သတင်းကိုဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာလွတ်လပ်နေတဲ့မြန်မာနိုင်ငံကလာတဲ့မွတ်စလင်အယောက်2000ကိုပြန်ပြီးလွှဲပြောင်းပေးမယ်လို့မူဆယ်မြို့ကမြန်မာတာဝန်ရှိသူတွေကိုတရုတ်နိုင်ငံဘက်ကပြီးခဲ့တဲ့ဒီဇင်ဘာလထဲမှာစာပေးပို့ပြီးကြောင်ကြားခဲ့တာပါမြန်မာဘက်ကတော့သူတို့ဟာနိုင်ငံသားဟုတ်မို့တရားစစ်စစ်ပြီးလက်ခံသွားမယ်လို့တရုတ်ကိုအကြောင်းပြန်ခဲ့ပြီးအခုဇန်နဝါရီလ10ရက်ဒီနေ့လာနေမှာပထမဦးဆုံးအယောက်40ကျော်ကိုစပြီးလက်ခံလိုက်တာဖြစ်ပါတယ်။သူတို့ဟာရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့မူဆယ်နန်းတော်ဂိတ်ပြည်လည်လက်ခံရေးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးမျိုးမြင့်ဦးက VOE ကိုပြောပါတယ
်။ဒီနေ့လည်းတော့ဟိုမှာဖြစ်တယ်ဗျာ။ဒီလိုဟို24ရောက်အောင်လုပ်တယ်ဗျာ။ဟိုလက်ခံတယ်ဗျာ။ဒေါက်တာတွေပါပြီးရှိသေးတာတော့ဒီနိုင်ငံသားအမှတ်ပုံတွေပါပြီးအကုန်လုံးပြန်ပြီးတော့ဖြစ်တာပေါ့။ဒီဒီနယ်နယ်တိုင်းလိုက်သိရှိတဲ့ဒီအမှတ်ပုံတွေလုပ်တဲ့မြို့ပေါ့နော်။ဒီနိုင်ငံသားဟုတ်မဟုတ်ဆိုတဲ့ဟာပေါ့။အဲဒီဟာနိုင်ငံသားဒီချိန်မှာပြန်ပြီးတော့လက်ခံတယ်ပေါ့
။ပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလတည်းတုန်းကရှမ်းပြည်မြောက်ပိုင်းမိုးကိုးနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့မထင်မရှားနေတဲ့လမ်းတစ်ခုကနေမွတ်စလင်ရောက်တရားကြောကိုတရုတ်လူကြီးတပ်ဖွဲ့တွေကမြန်မာဘက်ကိုအတိမပေးပဲပို့ဆောင်ခဲ့ပါတယ်။ဒီမွတ်စလင်တွေကိုပန်ဆိုင်မြို့နယ်ရဲစခန်းကဖမ်းဆီးလိုက်ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီကိစ္စဖြစ်ပြီးတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်2000ပြန်လွှဲပေးမယ်ဆိုပြီးစာနဲ့တရားဝင်အသိပေးတာပါ။အခုတရုတ်နိုင်ငံဘက်ကမွတ်စလင်ရောက်2000တရားဝင်လွှဲပြောင်းပေးမယ်ဆိုတဲ့ကိစ္စကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေကပို့ပြီးစစ်ဆေးခံရနိုင်တယ်လို့မူဆယ်မြို့ကန်သူကပြောရည်ကိုပြောပါလေ
။အဓိကတော့ရခိုင်မွတ်စလင်ကိုပဲစစ်မှာပေါ့ဒီကျွန်တော်တို့ရှမ်းမြောက်တို့ဒီရှမ်းပြည်တို့မန္တလေးတို့ဒီနားတဝိုက်ကဟိုမွတ်စလင်တွေကိုတော့တလောက်စစ်တာမရှိပါဘူး။အရင်တော့ကလည်းပြန်လာတယ်ဆိုရင်ဒီတိုင်းပဲလက်ခံနေရပဲလေ။အခုအဓိကကဒီ2000ကျော်ကိစ္စကတော့ရခိုင်မွတ်စလင်မို့လို့လားတို့နိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းအဓိက confirm ကြံလို့ရတယ်။တို့ရအမပုံနေဒါအောက်ပေါက်ပြောတာပေါ့နော်တချို့လည်းမပုံနေပွားကင်တာရှိတယ်တချို့လည်းမပုံနေအမျိုးမျိုးရတာတွေရှိတယ်အဓိကအဲ့ဒါကိုစစ်ချင်လို့မဟုတ်မှလက်ကမဲ့မဟုတ်ရင်လည်းမခံအောင်ဆိုတဲ့ပုံစံမျိုးထက်နေ
တရုတ်နိုင်ငံထဲမှာသွားရောက်လုလုကင်နေတဲ့မွတ်စလင်အများစုဟာအလုကင်အစဉ်ပြေကြပြီးတချို့ဆိုရင်လုပ်ငန်းအစဉ်ပြေကြသလိုတချို့လည်းလုပ်ငန်းပိုင်ဆိုင်မှုတွေရှိကြပါတယ်အခုမွတ်စလင်2000လွှဲပြောင်းပေးမယ်လို့တရုတ်အာဏာပိုင်တွေပြောထားတဲ့အထက်မှာဘလို့လူမျိုးတွေကိုပြန်ဖို့မှလည်းဆိုတာအတိအကျမရှင်းလင်းသေးပါဘူးမွတ်စလင်ရောက်2000ကိုဒီစုတဝေးတဲ့ပြန်လွှဲပေးမယ်လို့တရုတ်ဘက်ကပြောလာနေတာထူးခြားတဲ့အကြောင်းရှမ်းမြောက်ခြေစိုက်ပရိဒါဖွဲ့တချို့က VOE ကိုပြောပါတယ်တရုတ်ပြည်ထဲမှာလုံးလုံးရင်အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံဘက်ပြန်လာခြင်းသူတွေကိုတရုတ်ဘက်ကလွှဲပြောင်းပေးတာမှာအများစုကဗမာ၊ရခိုင်၊ရှမ်း၊ကချင်လူမျိုးတွေအများဆုံးဖြစ်ပါတယ်တရက်ကိုအယောက်150လောက်နေရပြန်ဖို့နေတာဖြစ်ပြီးပြီးခဲ့တဲ့6လအတွင်းအယောက်2000ကျော်ကိုနေရပြန်ဖို့ခဲ့ပါတယ်တရုတ်နိုင်ငံဟာကာယောဂါအကြောင်းပြပြီးမြန်မာနဲ့နေဆက်ကုံသွယ်ရေးကိုလိုသလိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့မြန်မာကုံသွယ်တွေကသူတို့အမြင်ကိုပြောပါတယ်။ဒါအပြင်ဆီယနာသိမ့်ပြီးတဲ့နောက်နေဆက်ကုံသွယ်ရေးကန့်သတ်တွေတိုးလာတာကြောင့်ဒါနိုင်ငံရေးဖိအားတစ်ခုဖြစ်ပေါ်ရှိတယ်လို့လည်းကုံသွယ်တွေကယူဆကြပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်။ဗိုလ်တမူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်တမူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန်းစောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်၊ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစီအစဉ်အချိန်မှာနားဆင်နိုင်ပါတယ်။
ဖီယိုရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုရုပ်သံတွေပါတွဲဖက်ပြီးတိုက်ရိုက်ထုတ်လင်းပေးနေတာပါ VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 633ကလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လင်းပေးနေတာပါအခုထုတ်လင်းပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းနဲ့ဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်အရင်ဆုံးတော့ဒေါက်တာတန့်စောရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။စီးဆိုထိန်းစေးတစ်မျိုးဖြစ်တဲ့ Macformin ဆေးကြောင်းကြောက်ကပ်ပျက်စီးတဲ့ဆိုတာဟာမှားယွင်းတဲ့အယူအဆဖြစ်တယ်လို့ဆေးပညာကျွမ်းကျင်သူတွေကပြောပါတယ်။နီလမန်တုံဆွဲရင်ဒီဆေးကစီးဆိုဝေဒနာရှင်တွေကိုအကျိုးကျေးဇူးများစေတယ်လို့ဆိုပါတယ်။လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားပါတယ်ရှင်။
စီဂျိုယောဂဝေနာရှင်တွေဟာမက်ဖော်မင်လို့အပြည့်အရတဲ့စီဂျိုဆေးနဲ့ရင်းနှီးပြီးသားဖြစ်ကြမှာပါမက်ဖော်မင်စီဂျိုဆေးကိုအမျိုးအစားနှစ်စီဂျိုဝေနာရှင်တွေမှာပထမဆုံးအနေနဲ့ပေးသင့်တဲ့စီဂျိုဆေးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်စီဂျိုဝေနာရှင်တို့မှာတော့မက်ဖော်မင်တောက်ရင်ကြောက်ကပ်ပျက်စီးနိုင်တယ်ဆိုတဲ့အယူဆမှားတစ်ခုပြန့်နှံ့ရောက်ရှိနေပြီးအခုလိုမှားယွင်းတဲ့အယူဆဖြစ်ပေါ်လာတာဟာအကြောင်းနှစ်ချက်ကြောင့်ဖြစ်နိုင်တယ်လို့အထူးယောဂအထုပုဆရာဝန်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပြပါတယ်
Metformin တောက်ရင်ကြောက်ကပ်ထိခိုက်ပျက်စီးမယ်ဆိုတဲ့အယူအဆကဘယ်လိုများပေါ်လာလဲဆိုပြီးဆရာကစဉ်းစားမိတာပေါ့နော်အဲ့တော့ပထမဓမ္မတစ်အချက်ဘာဖြစ်လို့ Metformin ကကြောက်ကပ်ထိခိုက်တယ်လို့ယူဆကြတယ်လဲဆိုရင်ကြောက်ကပ်ထိခိုက်ပျက်စီးတဲ့သူတွေမှာဆရာဝန်တွေက Metformin ကိုရက်ခိုင်းတယ်နော်ဥပမာဆိုလို့ဆရာတို့သွေးထဲမှာစစ်လိုက်တယ် creatinine တက်ကိုစစ်လိုက်တယ်ကြောက်ကပ်ရဲ့လုပ်ငန်းဆောင်တာစစ်လိုက်တဲ့အခါမှာကြောက်ကပ်ရဲ့စစ်ထုတ်မှုနှုန်းက90အောက်ရောက်နေတယ်ဆိုလို့ရှိရင်ဆရာတို့ကဒီ Metformin ကိုရက်လိုက်တယ်အဲ့ဒီအခါမှာလူနာကဘယ်လိုသဘောပေါက်သွားလဲဆိုတော့ဟာဒီ Metformin ကြောင့်မလို့ကြောက်ကပ်ထိခိုက်သွားတယ်ဖြစ်တယ်ဒါကြောင့်မလို့ကြောက်ကပ်အားနေတော့ဆရာတွေက Metformin ကိုရက်လိုက်တယ်လို့ပထမအနေနဲ့ယူဆတတ်တာရှိတယ်နောက်တစ်ချက်က CT ရိုက်တဲ့အခါမှာနော် CT တမှန်ရိုက်တဲ့အခါမှာဆရာတို့က dice ထိုးရတယ်ထိုးရတဲ့အခါမှာ Metformin ကိုကြိုပြီး2ရက်လောက်ရရတယ်ဘာလို့ဆိုရင် Metformin တောက်တဲ့လူတွေမှာဆရာတို့က dice ထိုးရင်ကြောက်ကပ်ထိခိုက်နိုင်ကြီးပိုများလို့ဆိုပြီးတော့ဆရာတို့က Metformin ကိုခဏရရအဲ့တော့Metformin ကိုရက်ထားပြီးမှဆရာတို့ကစီတီရိုက်မယ်ဆိုတဲ့အခါမှာလူနာဟာ Metformin ဒီကြောက်ကပ်ကိုထိခိုက်တယ်ဒါကြောင့်မလို့ဒီဈေးထိုးတဲ့အခါမှာရက်လိုက်ရတယ်ဆိုပြီးတော့ဒီလိုမျိုးလေးတွေပေါ်လာတယ်လို့ထင်တယ်ပေါ့နော
်ကဘာပေါ်မှာစီဂျိုယောဂကိုကုသတဲ့နေရာမှာ Metformin ဈေးကိုအသုံးပြုလာတာဟာနှစ်ပေါင်း90ကျော်ကြာမြင့်ခဲ့ပြီလို့သိရပါတယ် Metformin နဲ့ပတ်သက်တဲ့နောက်ဆက်တွဲစုဂျိုတွေ့ရှိမှုနည်းပါးတာကြောင့်အမျိုးအစားနှစ်စီဂျိုဝေနာရှင်တွေမှာ Metformin ကိုပထမဆုံးပေးရမယ့်စီဂျိုဈေးဖြစ်သတ်မှတ်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
အဲ့တော့ Metformin နဲ့ပတ်သက်ပြီးတော့လိလာဆက်သက်မှုတွေအများကြီးလှုပ်ထားတယ်လှုပ်ထားတဲ့အခါမှာနှစ်ပေါင်း90ကျော်ကြာခဲ့ပြီပေါ့နော်ဒီ Metformin ကိုသုံးဆွဲနေတာ50 60လောက်ရှိခဲ့ပြီအဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာတည်ညံများဆာဆာမရှိဘူးဒါကြောင့်မလို့မျိုးစားနှစ်စီဂျိုယောဂထိန်းသိမ်းမှုအတွက်ကိုပထမအဦးဆုံးပြရမယ့်ဆေးသည်တဲ့ Metformin ဖြစ်တယ်ဆိုတာဒီအခုအချိန်ထိเนาะဆက်လက်အတည်ပြုထားပဲဖြစ်ပါတယ်ဒါကြောင့်မလို့ Metformin ဆေးသည်ကြောက်ကပ်ကိုထိခိုက်တယ်ဆိုတာမဟုတ်ဘူးကြောက်ကပ်ထိခိုက်တဲ့သူတွေမှသာလင်းဆရာတို့က Metformin ကိုရှော့ချရမယ်သို့မဟုတ်ရရမယ်ဆိုပြီးတော့ဒီဆိုပြထားတာတွေရှိတယ်เน
าะ Metformin ကြောင့်ကြောက်ကပ်ပျက်စီးတာမဟုတ်ပဲကြောက်ကပ်ပျက်စီးတဲ့လူနာတွေမှာ Metformin ကိုအသုံးမပြုရခြင်းဖြစ်တယ်လို့ဒါတော့ဦးမောင်ကျွန်နိုင်ကအရှင်းပြပါရတယ
်။ဒါဆိုရင်ကြောက်ကပ်ထိခိုက်ပျက်စီးရင်ဘာဖြစ်လို့ Metformin ကိုရက်ရတာလဲပေါ့နော်။အဲ့တော့ကြောက်ကပ်ပျက်စီးတဲ့သူတွေမှာခန္ဓာကိုယ်တွင်းမှာဒီ lactic acid ဆိုတဲ့ဓာတ်တွေမြင့်မားလာတယ်။မြင့်မားလာတဲ့အခါမှာဗိုက်နာတယ်၊အစာတောက်ပြက်တယ်၊ဝန်းလျှောတယ်၊နော်အသက်ရှူမြန်လာတယ်၊အိပ်ငိုက်တယ်၊လူကနှုံးတယ်၊အားနည်းတယ်ဒီလက္ခဏာတွေခံစားရတယ်။အဲ့တော့ Metformin ဆေးရလည်းပဲဒီလို acid ဓာတ်ကိုများစေတဲ့အခါမှာဒီကြောက်ကပ်အားနည်းတဲ့လူမှာ Metformin တောက်လိုက်ရင်ခုနကခံစားတဲ့လက္ခဏာတွေပိုဆိုးလာတယ်နော်။အဲ့တော့ဒါကြောင့်မလို့ဆရာတို့က Metformin ကိုဒီရက်တင်နေဆိုပြီးဆိုပြထားတာပေါ့အဲ့တော့ပထမပိုင်းမှာတော့ဆရာတို့ဒီကြောက်ကပ်ရဲ့စစ်ထုတ်မှုနှုန်းဟာ90အောက်ရောက်လို့ရှိရင် Metformin ကိုရက်တင်နေလို့ဆိုပြထားတယ် ဒါပေမဲ့မက်ဖော်မင်ရဲ့ကောင်းတဲ့ချက်တွေအများကြီးရှိတဲ့အခါမှာဆက်လက်ပြီးတော့လေးလာချက်တွေအရဆိုလို့ရှိရင်ကြောက်ကစစ်ထုတ်မှုနှုန်း30နဲ့50ကြားအထိမက်ဖော်မင်ကိုတုံးလို့ရတယ်လို့ပြောပါတယ်။နောက်တော့လူနာခံစားရတဲ့အခြေအနေရဲ့သူ့ရဲ့ခန္ဓာကိုယ်ရဲ့ acid တဲ့အခြေအနေတွေကိုကြည့်ပြီးတော့ဆရာတို့ကကြောက်ကရဲ့စစ်ထုတ်မှုနှုန်း30နဲ့50ကြားမှာသူ့ရဲ့ပမာဏကိုမက်ဖော်မင်ပမာဏကိုရှော့ချပြီးသုံးဆွဲလို့ရပါတယ်ဆိုပြီးတော့နောက်ဆုံးတွေ့ရှိထားတာရှိပါတယ်။ဒါကြောင့်မက်ဖော်မင်နဲ့ပတ်သက်ပြီးပြန်ပြီးပြောမယ်ဆိုရင်နံပါတ်1မက်ဖော်မင်ကြောင့်ကြောက်ကပျက်စီးထိခိုက်တာလောကမဟုတ်ပါဘူး။နံပါတ်2မက်ဖော်မင်ကို50အထက်မှာကြောက်ကစစ်ထုတ်မှု50အထက်မှာအဲသူရဲ့ full dose ပေါ့နော်အပြည့်အဝသုံးဆွဲလို့ရတယ်။30နဲ့50ကြားမှာဆိုရင်တော့သူ့ရဲ့ပမာဏကိုရှော့ချပြီးတော့သုံးဆွဲခြင်းအပြင်ကြောက်ကမထိခိုက်ပဲနဲ့စီးကျုပ်ထိမ့်သိမ့်မှုကောင်းမယ်ဆိုတဲ့တွေးရှိချက်တွေရှိတဲ့အတွက်အဲ့ဒီအတိုင်းလိုက်နာဆောင်လည်းလို့ရပါတယ်လို့ဆရာအနေနဲ့ပြောချက
်မက်ဖော်မင်ကြောင့်ကြောက်ကပျက်စီးတယ်ဆိုတာဟာမှားယွင်းတဲ့အယူဆတစ်ခုသာဖြစ်ပြီးမက်ဖော်မင်ဆေးဟာစီးကျုပ်ဝေးနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန်းစွာတင်ဆက်ခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စန်းသားရဲ့မြမအရေးသုံးသချက်ကိုတင်ဆက်ပေးချင်ပါတယ်။ကုန်ဆုံးခဲ့တဲ့2021ခုနှစ်အတွင်းသတင်းမီဒီယာတွေမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းဆိုးတွေနဲ့ပြည့်နှက်နေပါတယ်။အခုနှစ်သမားရောသတင်းကောင်းတွေများပေါ်ထွက်နိုင်ွယ်ရှိပါသလား VOA မြန်မာပိုင်းကသတင်းသမား2ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်စန်းသားတို့ဆွေးနွေးတင်ပြပေးထားပါတယ်ရှင
်ချောက်တော်မန်2021တုန်းကတော့ပုံမှန်လင်းပြောကြဆိုဆိုရင်ကျွန်တော်သတင်းစိုးတွေယူရေးခဲ့ရပါတယ်တိုက်ပွဲသတင်းတွေဖန်ဆီးတဲ့သတင်းတွေထောင်ချတဲ့သတင်းတွေသီရဲသတင်းတွေအကုန်လုံးအနိုင်ထိုင်ုံသတင်းတွေကြီးပဲလို့ဆိုရတော့ရဖြစ်နိုင်ရင်တော့2022မှာအဲ့လိုအဖြစ်မျိုးကလွတ်ပြီးတော့သတင်းကောင်းလေးပါလေရေးရင်ပေါ့ဗျာဥပမာဖြစ်စီပွားရေးတူတက်ဖုံဖြူတာတို့ညဉ့်ညံ့ရင်ရတာတို့ပြည်သူတွေပျော်ပျော်ရွှင်ရွှင်သူတို့ဆန္ဒကိုဖော်ထုတ်ပြီးတော့မေဆန္ဒပေးကြတာတို့ပါတို့ဆရာဘယ်လိုမျှော်လင့်လဲဆရာအဲ့လိုဟာမျိုးရေးရလိမ့်မယ်လို့ထင်သလား
ကြားကျင်တာရဲ့ကြားသင့်တာရဲ့ကြားနေတာရဲ့ကြားနိုင်တာရဲ့လေးမျိုးပဲပြောရမှာပေါ့ဆရာအဲ့ဒီထဲမှာပါကြားနေတာကဆက်ပြီးတော့ကြားမယ်သဘောရှိမယ်ထင်ပါတယ်ဆရာနော်ပါစီထောက်ချတာတွေဆက်လက်ပြီးတော့ဆန္ဒပြနေကြတာပြည်သူခုခံရေးတပ်ဖွဲ့လို့ကြောက်ကြားသဘောတိုက်ခိုက်နေကြတာတွေကလည်းဆက်လက်တိုက်ပွဲဝင်နေကြလိမ့်မယ်တိုင်းသားတွေနဲ့ဆွေးနွေးပွဲဆောက်ဖို့တော့အများကြီးခက်လိမ့်မယ်ဘာကြောင့်လဲဆိုတော့အခုလိုငြိမ်းချမ်းရေးတိုးချက်မယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုပြောလိုက်တာကအဖက်စစ်မျက်နှာမှာရန်နာထားပြီး PDF တွေကိုခြေပုတ်ဖို့အတွက်လောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်းသားတွေဘက်ကလည်းစဉ်းစားလာမယ်ကျွန်တော်ထင်ပါတယ
်ဒီလိုအခြေအနေတင်းမာနေလို့အနာသိငယ်စစ်ကောင်စီအတွက်ကောဘာများအကျိုးပိုထုမလဲဆိုတာကျွန်တော်စဉ်းစားမိရဆရာသူတို့ရဲ့ interest ကဘာရှိလဲလို့ဆက်လက်နေတော
့နိုင်ငံကြီးလို့ပဲယူဆရတာပေါ့နော်ဆရာအထူးသဖြင့်ဟိုကျွန်တော်တို့ဒီအကူပြောင်းတွေမှာဂျုံကတတ်တဲ့အတိုင်းပဲအနာလက်လို့ဆိုရှင်ရတဲ့အခါမှာအလာလက်လို့ဆိုရှင်ရတဲ့အဖြစ်နဲ့နေဖို့ခက်တာတက်ကောင်းဆောင်တွေကောတက်ထွက်ကောင်းဆောင်နေပေါ့အထူးသဖြင့်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဲ့ဒီလိုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်အာဏာတော်မှပဲမရဘူးပဲမယ်လို့နိုင်ငံရေးအနေနဲ့လောက်ကြတဲ့တချို့ပါတီငယ်လေးတွေကလည်းသူတို့အတန်လေးတွေသူတို့ပါချင်တာပေါ့အဲဒါကြောင့်မို့လို့အာဏာသိမ်းတဲ့အဖြစ်ကိုရှေ့ရှုသွားတဲ့ဟာဖြစ်လာတယ်အစောတည်းကလည်းဘုဂျုံမူကြီးမင်းအောင်လိုက်ကဩဂတ်မှာကျင်းပတဲ့ပင်လုံးနေကြရင်ညီလာခံမှာပီယာစနစ်ကိုသွားဖို့ဒီပါတီပြောလာတယ်ဒါတွေအားလုံးဟာတက်နဲ့ပေါင်းပြီးတော့အနာရယူရေးမဟုတ်ဘူးဆိုရင်တော့အနာနဲ့ပို့ပြီးနှိစက်သွားနိုင်အောင်ကြိုးပမ်းချက်ပါပဲဒါကအဓိကကြားလိုက်မယ်ထင်တယ်ပြောမပြတဲ့ချက်တစ်ချက်ကတော့မိမိပေါ်မှာအရေးယူလာပြီးနိုင်ငံကခုံယုံတင်မှာကိုကြောက်တဲ့အတွက်ကြောင့်ကာကွယ်လူတို့ကြောက်စိတ်ပေါ့ဒါကလည်းထုတ်ဖို့မပြောတဲ့အချက်တစ်ချက်အနေနဲ့ပါပဲလို့ကျွန်တော်ကတော့ဒီလိုထင်တယ်ဆရာကြီ
းကြား
အောင်လို့ထင်တယ်ဆရာ
သူတို့ကဒီလိုဆက်လုပ်နေလို့ကခုနဆရာပြောခဲ့တဲ့အနာမရဘူးတဲ့လူတွေအနာရကျင်တာတို့သူတို့အနေနဲ့အနာဆုံးဆုံးရတာကိုပြန်လဲလူကျင်တာတို့အဲ့ဆန္ဒတွေ ကောင်းကောင်းမွန်မွန်နဲ့ပြည့်မြောက်ပါမလားနောက်ပြီးတော့နိုင်ငံတကာရဲ့အရေးယူခံရမှာကိုလို့လည်းပဲအနာကမဆင်းပြေတော့ဘူးဆိုလို့ကောတစ်သက်လုံးနေလို့ရမှာလားတချိန်ချင်းမှာအပြောင်းလဲဖြစ်လာမှာပေါ့ဆိုတော့ဒီအချိန်မှာအဲ့လိုသူတို့ပို့ပြီးတော့တင်းကျပ်နေခြင်းအပြင်သူတို့ဘက်ကိုကောင်းကျိုးတဲ့ဆိုးရွားတာပြန်ဖြစ်တယ်လို့တွေးရင်လည်းတွေးရဖြစ်မနေဘူးလား
ဟုတ်တယ်ဆရာရဲ့ဟိုသူတို့ဘက်ကကြည့်တဲ့အခါကျတော့သူတို့ကဒီလောက်ထိစတင်ခံရမယ်လို့မထင်ထားဘူးအခုအချိန်ထိလည်းသူတို့ကိုထောက်ခံနေကြတယ်လို့ထင်နေတဲ့ပုံကိုယ်တွေရတဲ့အများကြီးရှိသေးတယ
်ဟုတ်ရဲ့လားဆရာအဲ့ကိစ္စတကယ်သူတို့ထောက်ခံနေလို့သူတို့တကယ်ပဲထင်နေရုံသာဘူးဖြစ်သူဆိုတော့သူတို့ဟာတိုင်းပြည်ရဲ့အခြေအနေမှန်တဲ့အလံဝေးနေတယ်လို့ပြောမလားပဲ
အခြေအနေမှန်တဲ့တကယ်အဖြစ်တည်နေအလံဝေးနေတာ2015မှာလည်းကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒီအချိန်တော့ဝင်းကြီးစင်းနဲ့နီးစပ်တဲ့ပုံကိုယ်တယောက်ကပြောပြတာဆိုလို့ရှိရင်တော်နိုင်ငံကြီးသူခုသွားနေတဲ့အချိန်မှာသူတို့ကတေချာပေါက်နိုင်မယ်ဆိုပြီးတော့မနေ့ကမနေ့ကမှာစုံကြရအောင်ဆိုပြီးမဲပေးတဲ့နေ့မှာဝန်ကြီးတစ်ပါးအဲ့လိုပြောခဲ့တယ်။နောက်နေ့ကျတော့မနေ့စာတော့ဆင်းပြီးမစားနိုင်ရှာတော့ဘူးလို့ပြောတယ်။နော်ပြောပြောပါပါစားကြမယ်ဆိုပြီးတော့ပေါ့အောက်ဘက်ခံကြမယ်ဆိုပြီးတော့။တန်တဲ့ချိန်ကြီးဟာသူတို့ဘေးမှာဝင်းရနေကြတဲ့လူတွေကကြောက်ပြီးတယ်။နော်အားတဖြည်းဖြည်းနဲ့ဖြစ်သွားမှာပါ။အဲဗိုလ်ချုပ်ကြီးတို့ထောက်ခံနေကြပြီဆိုတဲ့လူတွေကအများစုဖြစ်နေကြတယ်ပေါ့နော်သူတို့ဘေးမှာဒီလိုလူတွေနဲ့ပဲရွေးပြီးပေါင်းတလားလို့တောင်းပြောရမလို့တောင်းလို့တောင်းဖြစ်နေတယ
်ဟုတ်ပါဟုတ်ပါနိုင်ငံတကာကတော့ပြန်လဲသိမြရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့ဆိုတာဟာအဓိကထားပြီးတော့ပြောနေကြပါတယ်ဒါဟာသိဖြစ်တဲ့ကိစ္စပေါ်လေအကောင်းဆုံးအဖြေရှာနည်းရယ်ချိုးအာဖရိကနိုင်ငံတွေမှာလည်းပဲကုလသမဂ္ဂတို့ကြောင်းဝင်ပြီးတော့ကိုစစ်ဆေးရေးတွေလုပ်ပေးနေပြီကျွန်တော်စီမှာဘာကြောင့်မဖြစ်နိုင်ဘူးလဲစဉ်းစားကြည့်တဲ့တင်တချိန်ထဲမှာနိုင်ငံတကာဒီအတွက်တွန်းအားပေးနေကြတယ်အဓိကအာဆီယံကိုပဲခြေတန်းတင်ပြီးတော့တွန်းနေကြတာပေါ့ဆရာနိုင်ငံတကာကအခုအာဆီယံတောင်းဆိုထားတဲ့သဘောတူချက်၅ချက်ကိုလည်းပဲစစ်ကောင်စီဘက်ကလက်မခံတော့စင်မတိုးတာဖြစ်နေတယ်အခုဟွန်ဆန်းရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်သူကလည်းဘာများစစ်တူပြီးဆောင်ရွက်နိုင်ခဲ့တယ်လို့ဆရာကြားမိတယ်သုံးသပ်မိတယ်
စစ်ကောင်းဆောင်တွေမှာကတော့သူတို့လုံးပြည့်အစီအစဉ်ရှင်းရှင်းလင်းလင်းရှိထားပြီးသားလို့ကျွန်တော်ကတော့ဒီလိုထင်တယ်။အဲ့ဒါကတော့ NLD ကောင်းဆောင်တွေကိုအချင်းချလိုက်မယ်။ပြီးပြာစနစ်သွားမယ်ပုံဖော်မယ်။အဲ့ဒီလိုအစ်စ်ကြလို့ရှိရင်တော့အာဆီယံအထူးကိုယ်စားလှယ်ကညှိနှိုင်းရွှေ့နှိုးပေးပါဆိုတာမျိုးအဲသူကလုပ်နိုင်တယ်ပေါ့နော်။ဆိုတော့မဟာဗျူဟာတစ်ခုလုံးကလည်း2010တုန်းကလိုပဲနော် NLD ကောင်းဆောင်တွေကိုအကျဉ်းချခြင်းအဖြစ် NLD ဟာသူ့ဘာသူသပိတ်မောက်ပြီးတော့သူတို့လုပ်ပေးပြီးအစနစ်နဲ့ရွေးကောက်ပွဲတွေမှာဘုံဝဲအောင်လို့နော်ဒါကတော့တရားမဝင်ကြေညာတာတဲ့သူစိတ်နဲ့သူမဝင်ဘူးဆိုရင်သူတို့တွေပူကောင်းနေဆိုရင်အတွက်ချက်ချက်တွေကလည်းသူတို့မှရှိပြီးသားလို့ကျွန်တော်ကတော့ထင်တယ်
ဒါပေါ့အဓိကတော့သူတို့အဲ့ဒါကိုမျှော်မှန်းထားမှာပေါ့လေ
ဒါပေါ့အဲ့တော့ခုနပြောတဲ့အာဆီယံသဘောတူညီချက်ကိုကျွန်တော်တို့ကလက်ခံပါတယ်လုပ်ပါတယ်ဆိုတာကလည်းအချိန်ကာလမိမိဘက်ကခြေလှမ်းနေအတော်တန်ပြပြသွားပြီဆိုလို့ရှိရင်အဲ့ဒါနောက်ထပ်ဆက်လာမှာပေါ့နော်ဒါကိုဘလို့တားဆီးမလဲဆိုလို့စစ်လာထကျက် NUG နဲ့အတိုက်ခံအင်အားစုမှာရှိပြီလားစပြီးပြောနေပြီလားဒီဥစ္စာကိုအာဆီယံနေကိုပြောနေပြီလားအမေရိကန်နိုင်ငံကြီးဝင်ကြီးတွေနော်ဆွေးနွေးတဲ့အထက်မှာပါနေပြီလားဒါတော့ကျွန်တော်တို့မသိရဘူ
းအဲ့တော့စစ်ကောင်စီဘက်ကတွေ့ထားပေါ့လေသူတို့စင်ထားရေ
းဒါကတော့ကျွန်တော်တို့ကသူစဉ်းစားထားတယ်လို
့မှန်စွာကြည့်ရပါလေအ
ဲပတ်စပြီးသုံးသက်ကြည့်ရတာပေါ့နော်အချက်လက်တော်ရဖို့ဆရာလည်းသိတဲ့အတိုင်းပဲကျွန်တော်သတင်းသမားတွေအတွက်လည်းတက်ခသတင်းရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ
်ဟမ်ဒါမှမဟုတ်ကျွန်တော်အဲ့လိုလုံလိုက်ရင်ရောသူတို့စဉ်းထားတဲ့အကွက်ကိုပြည်သူကလက်ခံမှာမလား NLD ကိုလုံးဝမဝင်စီခြင်းဘူးဘေးဖယ်လိုက်တဲ့ဆိုကြပါအောင်တော့ဆိုမဲ့ပြည်သူလူထုကဒီမိုကရေစီလိုချင်တဲ့လူအများစုကအခုလောလောဆယ်မှာ NLDကိုပြန်လဲအာဏာအနှင်းရေးအတွက်တိုက်ပွဲဝင်နေရတာမဟုတ်ဘူးကျွန်တော်တို့သိကြတာသူတို့ဒီမိုကရေစီဆုံဆုံသွားတယ်အထူးသဖြင့်လူငယ်တွေဟာသူတို့ဘဝလုံးဝလမ်းပိတ်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီမိုကရေစီရေးအတွက်လုံနေကြတာဆိုတော့ပြည်သူတွေကျေနပ်ပါမလားအဲ့ဒီတွေကသူတို့လုံလိုက်
တာဒါပဲကျေနပ်ပါပဲဆရာရေပြည်သူအများစုကဘလုံးမစစ်တပ်နဲ့စစ်တပ်ဦးဆောင်တဲ့နိုင်ငံရေးပါတီတွေကအာဏာရလာတာကိုကျေနပ်လက်ခံနိုင်ကြမှာမဟုတ်ဘူးကျွန်တော်တို့ဂေါ်လာပေါ်ရဒီမှာ2020အောက်တိုဘာလတုန်းကသူတို့လေ့လာသွားခဲ့တယ်ဒေါန်ဆန်းစုကြည်ပေါ်ပြည်သူလူထုယုံကြည်မှုက82ရာခိုင်နှုန်းရှိတယ်ဒါကမဲပေးတဲ့ချိုးထက်ကုန်များနေရာခိုင်နှုန်းအင်မတန်ကြီးမားပါတယ်ဒေါန်ဆန်းစုကြည်ပေါ်ယုံကြည်မှုပေါ့နော်ဆိုတော့ဒ ောင်ဆန်းစုကြည်ကိုခြံလက်ပြီးတော့စစ်တပ်ကပဲဖြစ်စေဒီမိုကရေစီအင်အားစုတွေကပဲဖြစ်စေဆောင်ရွက်လို့မြန်မာနိုင်ငံကြီးကမရနိုင်ပါဘူးငင်းချမ်းကြီးခီးစဉ်ကိုလည်းသွားလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နေခဲ့တဲ့ကာလတွေအတွင်းနဲ့ပြည်သူတွေနဲ့စကားပြောတယ်အစိုးရဝန်ထမ်းတွေနဲ့စကားပြောတယ်နော်ကျွန်တော်လူပေါင်းမျိုးပေါင်းစုံနဲ့စကားပြောရင်းနဲ့ဒါကျွန်တော်ဖြစ်မြင်ချက်ဖြစ်လာတာပေါ့နော်ဒီလိုလိုကျွန်တော်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒါကျွန်တော်နဲ့မပတ်သက်ဘူးဒါလူတို့ရဲ့သဘောထားပဲကြာ
အဲ့လိုအခြေအနေမျိုးမှာစစ်ကောင်စီကသူတို့အစီအစဉ်တိုင်းရွေးကောက်ပွဲလုပ်မယ်ရွေးကောက်ပွဲလုပ်မယ်လဲဆိုတာလဲသူတို့လည်း2020နှစ်တောင်မဟုတ်ပါဘူး23 August ဆိုတော့23ရက်သုံးမှုနှစ်ပုံကုန်ပြီပေါ့အဲ့ဒီအချိန်မှာမှလုပ်မယ်ဆိုတော့အဲ့ဒီလုပ်လာတဲ့ရွေးကောက်ပွဲကလည်းဘယ်လိုပြီးတော့ credibility ရှိရမလဲသိကုန်တက်ရှိရရွေးကောက်ပွဲဖြစ်ပါမလဲနိုင်ငံတကာရောလက်ခံပါမလားပြည်သူလည်းလက်မခံဘူးဆိုတော့တိုင်းပြည်ခြေနေကတော့ဒီလိုပဲဆက်သွားနေအောင်လားဆိုဆိုရင်ကြပါပေါ့ဆရာ
အမှန်ပဲဆရာဆိုရင်တော့ကျွန်တော်လည်းဆိုရတယ်ဒီတိုင်းသွားလို့တော့မဖြစ်သီနားလည်းကြတယ်စီးပွားရေးသမားတွေအလုပ်လုပ်လို့မရဘူးဆိုတာကိုသိသွားကြတယ်စီးပွားရေးသမားတွေလည်းအများကြီးရှိတယ်ဒါပေမဲ့အခုလိုပေါင်းစားလို့ရနေတဲ့စီးပွားရေးသမားတွေကလည်းငါဘိုလ်ချုပ်ရပါတယ်ဖြစ်သွားမှာပါဆိုပြီးဒါတွန်းကြမယ်သူတွေကလည်းအများကြီးရှိနေပြည်တယ်မှာပါဆိုတော့ကျွန်တော်တို့နားလည်ထားချက်အရာပေါ့နော်ဗနေသမားတယောက်အနေနဲ့ပြောရရင်တော့မြန်မာနိုင်ငံကဒီတိုင်းဆက်သွားလို့လူရဝင်တဲ့နိုင်ငံတနိုင်ငံဖြစ်ဖို့အင်ပါတန်ဖြစ်ပါတယ်ပြည်ညာရေးစီးပွားရေးတဲ့အရေးကိစ္စတွေအကုန်လုံးအခုဆိုလို့ရှိရင်ကျွန်တော်ဆရာဝန်တငယ်ချင်းတွေကနေသိရတာဆိုလို့ရှိရင်အဲတမန်ရေးဝန်ကြီးဌာနရဲ့ပုံမှန်အလုပ်တွေကိုလုပ်ဖို့ဆိုတာအင်မတန်ကိုခက်ခဲတယ်အခြေအနေကိုရောက်နေတယ်ဒီတိုင်းတိုင်းဒီကဒီတိုင်းဆက်သွားလို့ကတော့မဖြစ်နိုင်ဘူးဒီကောင်းဆောင်မှုနဲ့သွားလို့ကတော့မဖြစ်နိုင်ဘူးဒီပဲဖြစ်တယ်ဆရာကြီ
းဟုတ်ကဲ့ကျွန်တော်စုတောင်းတာတစ်ခုပဲရှိပါတယ်ဗျာနိုင်ငံတကာအနေနဲ့မြန်မာပြည်သူတွေကိုစာနာမှုအကူအညီတွေဘဝအခက်ခဲတွေစတာမှာတော့လူလကူထပ်ပန့်ကူနိုင်ရပါစေလို့ပဲဆုတောင်းရမှာပါဆရာ
။ဟုတ်ပါတယ်။ဆရာမကြခင်ကဒီအာဆီယံအထူးကိုယ်စားလှယ်နော်ကမ္ဘောဒီးယားနိုင်ငံကြီးဝင်ကြီးပြီးတော့ကမ္ဘောဒီးယားဝင်ကြီးချုပ်သွားတဲ့အခါမှာရလာတဲ့အထက်မှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဆွေးနွေးပွဲဝိုင်းလေးရတော့ပွင့်သွားတဲ့သဘောမျိုးကျွန်တော်တို့သတင်းထဲမှာကြားလိုက်ရတာပေါ့နော်။ဆိုတော့ဒါလေးပုံမှာဆက်ပြီးတော့တော့ကင်သွားနိုင်ရမယ်ဆောင်ရွက်သွားနိုင်ကြမယ်ဆိုရင်တော့အ ਨੇ ဆုံးကြက်တဲ့ကြုံရတာလေးတက်လာတာပေါ့ဒါပေမဲ့တကယ်ပြဿနာကြီးတွေကိုတော့အလုံးပေါင်းနဲ့တွေ့ဆုံဆွေးနွေးမလုပ်နိုင်ဘူးဆိုရင်ဘုရားပြာရှေ့ရောက်နိုင်ဖို့အကြောင်းမရှိပါဘူ
းဦးကျော်စန္ဒာနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါအခုတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘာကျော်တင်းနဲ့အားကစားသမားနိုဗက်ဂျိုကိုဗစ်နဲ့ဩစတြေးလျအစိုးရကြားကပြည်ဝင်ခွင့်ဗီဇာပြဿနာနဲ့ FIFA တစ်နှစ်တာအကောင်ဆုံးဘောလုံးသမားဆုအတွက်စကားတင်ရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရနိုင်ကတင်ပြပေးသွားမှာပါရှင
်ဒီကအားကစားလောကမှာခုလုတ်ခက်ခက်ဖြစ်ဆုံးတော့ကမ္ဘာစစ်တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်နဲ့ဩစတြေးလျအစိုးရကြားကပြည်ဝင်ခွင့်ဗီဇာပြဿနာဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကိုကစားဖို့အတွက်မယ်ဘုန်းမြို့ကိုရောက်သွားတဲ့အချိန်မှာ Australian အနာပိုင်းဒီဘက်ကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုပ်သိမ်းပြီးတော့ပြင်ဝင်ခဲ့တာကနေပြဿနာစခဲ့တာပါ Australian အနာပိုင်းဒီဘက်ကဂျိုကိုဗစ်ဟာကာကွယ်ဆေးမထိုးထားတာနဲ့စာရွက်စာတမ်းအထောက်အထားပြည့်စုံမှုမရှိဘူးလို့အကြောင်းပြခဲ့ပြီးတော့ဂျိုကိုဗစ်ဘက်ကတော့သူဟာ Victoria ပြည်နယ်အစိုးရနဲ့ Australia Tennis အဖွဲ့အစည်းကနေကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ကင်းလွန်ခွင့်ရထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Australia အနာပိုင်းကတော့ဂျိုကိုဗစ်ကိုဝင်ခွင့်မပေးဘဲ Australia လူဝင်မှုဌာနရဲ့ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားလိုက်ပါတယ်။အဲ့ဒီအချိန်ကစပြီးတော့ဂျိုကိုဗစ်ကိုထောက်ခံသူတွေကလည်းသူ့ကိုလွှတ်ပေးဖို့တောင်းဆိုဆန္ဒပြတဲ့အထိဖြစ်လာခဲ့ပါတယ်။ဂျိုကိုဗစ်ဘက်ကတော့ရှင်းနေတဲ့ဒီကိစ္စကိုတရားရုံးမှာအယူခံဝင်ခဲ့ပြီးဒန်လာနေကတော့တရားရုံးမှာနှစ်ဖက်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နောက်ဆုံးမှာတော့ Australia Federal တရားသူကြီးကအာနာပိုင်းနေဘက်ကဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ကိုရုတ်သိမ်းတာဟာကြိုးကြောင်းစီလျောင်မှုမရှိဘူး။ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဂျိုကိုဗစ်ကိုအချိန်လုံးလောက်မပေးဘူးစတဲ့အချက်တွေနဲ့ ဆိုရဘက်ကဗီဇာရုပ်သိမ်းတာကိုပယ်ဖြတ်ပြီးတော့ဂျိုကိုဗစ်ကိုပြည်ဝင်ခွင့်ပေးလိုက်ပါတယ်တရားသူကြီးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာသူ့အနေနဲ့ဂျေနပ်ပြီးတော့ကျေးဇူးတင်တယ်လို့ဂျိုကိုဗစ်က Twitter ကနေပြောပါတယ်အခုလိုအခြေအနေတွေဖြစ်ခဲ့ပေမဲ့လည်းသူ့အနေနဲ့အော်စတြေးလျမှာဆက်ရှိပြီးတော့ပြိုင်ပွဲဝင်ဖို့အတွက်ကိုပဲအာရုံစိုက်လှုပ်ဆောင်နေကြောင်းသူအနေနဲ့ဩစတြေးလျကိုလာခဲ့တာဟာသူ့အတွက်အရေးကြီးဆုံးပြိုင်ပွဲတွေကတစ်ခုဖြစ်တဲ့ဒီပြိုင်ပွဲကိုအန်ဩစရာကောင်းလောက်အောင်အားပေးကြတဲ့ပရိသတ်တွေရှေ့မှာကစားဖို့အတွက်လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ရယုံကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မဲလ်ဘုန်းမြို့ကလမ်းဒီပေါ်မှာလည်းပရိသတ်တွေကဝမ်းသာအားနဲ့ပျော်နေကြပါတယ်ဒါပေမဲ့ပရိသတ်တွေကြားမှာရောတင်းနစ်ကစားဘော်တွေကြားမှာပါထောက်ခံသူတွေရှိသလိုဝေဖန်ကြတာကြီးလည်းရှိနေပါတယ်။ဂျိုကိုဗစ်ရဲ့ပြိုင်ဘက်တူဖြစ်တဲ့ကမ္ဘာအဆင့်6နဒါကတော့ဂျိုကိုဗစ်နဲ့သူသဘောမတူတာတွေရှိနေပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာတော့
Me parece perfecto al final totalmente
နာကလုံးဝမှန်ကန်ပြီးအကောင်းဆုံးဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။နောက်ဆုံးမှာတရားဥပဒေကပဲအဆုံးဖြတ်ပေးသွားတာပါဘလို့အချိန်မျိုးမှာပဲဖြစ်နေပါစေကျွန်တော်ကတော့တရားမျှတမှုရှိဖို့တရားဥပဒေအတိုင်းဖြစ်ဖို့ပဲကာကွယ်ရပ်တည်ပါတယ်နောက်ဆုံးမှာတော့ဒါကအခြားကိစ္စအတော်များများလို့ပဲစကတ်စကွဲတစ်ခုလိုမျိုးဖြစ်သွားပါတယ်ကျွန်တော်အနေနဲ့ဂျိုကိုဗစ်နဲ့တချို့ကိစ္စတွေမှာသဘောတူသည်ဖြစ်စေမတူသည်ဖြစ်စေတရားဥပဒေအတိုင်းတရားဥပဒေကပဲအဆုံးဖြတ်ဖြစ်ပြီးပြာဥရီရဲ့ဆုံးဖြတ်ချက်အရသူဟာဩစတြေးလျ Open မှာရှင်ပြိုင်ခွင့်ရှိပြီးဒါဟာတရားမျှတမှုအစီအစဉ်ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်ကျွန်တော်အနေနဲ့လည်းသူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ
်ဩစတြေးလျတင်းနစ်ကစားသမား Nick Kyrgios ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျဆိုးရွားရဲ့ခိုင်းတွယ်ဖြေရှင်းပုံကိုအစောပိုင်းမှာကတည်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်တရားရုံးကဂျိုကိုဗစ်ကိုအနိုင်ပေးလိုက်ပြီးမဲ့လဲဩစတြေးလျလူမှုကြီးကြပ်ရေးဌာနရဲ့ဝန်ကြီးကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးတော့ဂျိုကိုဗစ်ရဲ့ဗီဇာကိုနောက်တစ်ခါပြန်ရုပ်သိမ်းပြီးပြည်နယ်နယ်ပေးဖို့ကိစ္စကိုစဉ်းစားနေတယ်လို့ဆိုပါတယ်။ဒါပေမဲ့တရားသူကြီးကတော့အဲ့လိုလုပ်မယ်ဆိုရင်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရတော့မှာမဟုတ်ဘူးလို့လည်းတတိပေးလိုက်ပါတယ်။ADP ခြေစားတင်းနစ်ကစားသမားများအဖွဲ့ချုပ်ကတော့အခုလိုဖြစ်သွားတဲ့အတွက်အားလုံးအဖက်ဖက်မှာထိခိုက်မှုတွေရှိတယ်လို့ပြောပါရယ် ADP အနေနဲ့ကစားသမားအားလုံးကိုကာကွယ်ဆေးထုတ်ဖို့ဆက်ပြီးတော့အပြင်းထန်တိုက်တွန်းအကြံပြုသွားမှာဖြစ်ကြောင်းနဲ့ဒီနေ့ Australian Open Tennis ဝင်ပြိုင်တဲ့သူထိပ်တန်းကစားသမား100ထဲမှာ68ရာခိုင်နှုန်းကကာကွယ်ဆေးထိုးထားတာဖြစ်တဲ့အတွက်လည်းအားတက်မိတယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါရယ်ဂျိုကိုဗစ်ကတော့အခုခါမှလေ့ကျင့်မှုတွေကိုပြန်စနေပြီဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေပြီဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့ဘလောက်ထိအာရုံစိုက်နိုင်မလဲထိမ့်သိမ့်ခံထားတဲ့ကာလအတွင်းလေ့ကျင့်မှုတွေပြက်ကွက်တာကသူ့ပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာကတော့အားလုံးကစိတ်ဝင်စားနေကြတဲ့မိကုန်းတွေဖြစ်ပါတယ်။ဒါပြင်အခုလိုကာဝယ်ဆေးမထိုးဘဲကင်းလွတ်ခွင့်နဲ့လာခဲ့တာကကောမအတင်းကျပ်ဆုံးတဲ့အချိန်ကြာဆုံးကန့်သတ်မှုတွေကြုံနေရတဲ့ Victoria ပြည်နယ်နဲ့ Australia နိုင်ငံကတင်းနစ်ပရိသတ်တွေကရောပြိုင်ပွဲကြရင်သူ့ကိုဘလို့တုံ့ပြန်ကြမလဲဆိုတာကသိဝင်စားစရာဖြစ်ပါတယ်။တခါဒီတုံ့ပြန်မှုတွေနဲ့ PR တွေအပေါ်မှာ Djokovic ဘက်ကရောဘလောက်ထိအကောင်းဆုံးရင်ဆိုင်နိုင်မလဲဆိုတာကလည်းအရေးကြီးတဲ့အချက်လို့ဆိုရမှာပါ။ဒါပေမဲ့အရင်ကရှိခဲ့တဲ့အတွေ့အကြုံတွေမှတ်တမ်းတွေအရတော့လက်ရှိကစားနေကြတဲ့ကစားသမားတွေထဲမှာPR တွေပြိသက်တွေရဲ့စန့်ကျင်ဘက်အားပေးမှုတွေကြုံလာရတဲ့အခါတိုင်းဒါကိုစိတ်သက်ပြင်းပြင်းနဲ့ကြံ့ကြံ့ခံပြီးအနိုင်မခံအရှုံးမပေးကစားတတ်တဲ့သူတွေထဲမှာဂျိုကိုဗစ်ဟာထိတ်ဆုံးမှရှိတဲ့ကစားသမားတစ်ယောက်ဆိုတာကတော့အသေးစားပဲဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို6ကြိမ်ဘူးဆွဲထားပြီးတော့ဒါဟာ Grand Slam ပြိုင်ပွဲတွေထဲမှာသူ့အတွက်တော့အအောင်မြင်ဆုံးပြိုင်ပွဲလည်းဖြစ်ပါတယ်တကယ်လို့အခု6ကြိမ်ဘူးဆွဲခဲ့မယ်ဆိုရင်တော့သူဟာ Australian Open ကိုစေဂျိမ်းမြောက်ပုံဆွဲမှာဖြစ်ပြီးတော့ Grand Slam ကိုလည်း22ဂျိမ်းမြောက်နဲ့အများဆုံး3ဂျိမ်းတင်မှာဖြစ်ပါတယ်။ဒါပေမဲ့သူ့လိုပဲ Federer နဲ့ Nadal တို့ကလည်းအကျိန်း20စီဘိုးဆွဲထားတော့ဘသူကအများဆုံး3ဂျိမ်းတင်နိုင်မလဲ။ဒါမှမဟုတ်လူငယ်တွေကပဲရသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အတွက်နောက်ထပ်အသာသတင်းတစ်ခုကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုအတွက်သံဃာတင်စီရင်ထွက်လာခဲ့ပါပြီ။အမျိုးသားဘက်က3ဦးနဲ့အမျိုးသမီးဘက်ကစကားနဲ့3စီးရင်ကိုပြီးခဲ့တဲ့တောက်ကြနေ့ဇန်နဝါရီ9ရက်နေ့ကထုတ်ပြန်ခဲ့တာပါဒီနှစ်အတွက်အမျိုးသားဘက်ကစကားနဲ့3စီးရင်မှာပါလာတဲ့သူတွေကတော့အာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီဘိုင်မြူနစ်နဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီနဲ့လီဗာပူးနဲ့အီဂျစ်တိုက်စစ်မှုမိုဟာမက်ဆာလာတို့ဖြစ်ပါတယ် မက်ဆီကအာဂျင်တီးနားနဲ့အတူကိုပါအမေရိကဖလားကိုရထားပြီးတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်ထားတဲ့ရွှေဘောလုံးစုကိုလည်းရထားတာကြောင့်ဖီဖာရဲ့အကောင်းဆုံးစုကိုရဖို့လည်းအလေးသားနေတယ်လို့ဆိုရမှာပါမန်တိုက်စစ်မှုလေဗန်ဒေါစကီကတော့ဒီဘောလုံးရာသီမှာဂိုးပေါင်း30ကျော်တွင်းပေးထားပြီးတော့လီဗာပူးတိုက်စစ်မှုဆာလာကတော့အခုလောလောဆယ်မှာပရီးမီးယားလိဂ်မှာဂိုးအများဆုံးတွင်းထားတဲ့သူဖြစ်ပါတယ်မနေ့တုန်းကတော့ဘိုင်ယန်တိုက်စစ်မှုလေဗန်ဒေါစကီကရထားပြီးတော့မက်ဆီကတော့2019မှာထောက်ချိန်မြောက်ရခဲ့ပါတယ်တကယ်လို့ဒီချိန်ထက်ရမယ်ဆိုတော့သူဟာ FIFA ရဲ့အကောင်းဆုံးဘောလုံးသမားစုကို9ချိန်မြောက်ရမှာဖြစ်ပါတယ်မျိုးသမီးဘက်မှာတော့ရွှေဘောလုံးစုနဲ့ဥရောပဘောလုံးဖွဲ့ချုပ်ရဲ့တနည်းတော့အကောင်းဆုံးဘောလုံးသမားစုကိုရထားတဲ့ဘာစလိုနာနဲ့စပိန်ကစားသမားဘူတဲလာစ်သူ့ရဲ့အသင်းဘောဂျန်နီဖာဟာမိုဆိုနဲ့နောက်ချယ်ဆီနဲ့အော်စတြေးလျကစားသမားဆန်ကာတို့ကိုစကားတင်၃ဦးဖြစ်ရွေးချယ်ထားပါတယ် FIFA ရဲ့အကောင်းဆုံးဘောလုံးသမားစုကိုတော့ဆွစ်ဇာလန်နိုင်ငံဇူရိခ်မြို့မှာဒါမဲ့ January 17ရက်နေ့တိုင်းချီးမြှင့်သွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအတန်နှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုကိုကျော်ကျော်သိန်းကပြပြပေးပါမယ်ရှင်။
ကမ္ဘောဒီးယားနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပမဲ့ရှစ်တော်အစားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောပါတယ်။အာဆီယံအဖွဲ့ရဲ့လက်ရှိအလှည့်ကြောဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့မြို့တော် Siem Reap မှာဇန်နဝါရီလ17ရက်နေ့19ရက်နေ့တွေကြာရင်ကျင်းပနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုကျင်းပဖို့စီစဉ်ထားတာပါကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရခွိုင်ခူဟွန်ကအာဆီယံဝန်ကြီးအတော်များများအစည်းအဝေးလာတက်ဖို့ခရီးသွားလာရေးမှာအခက်အခဲရှိနေကြတာကြောင့်ဖြစ်တယ်လို့သတင်းတော်တွေကိုပြောပြီးအသေးစိတ်ကိုတော့မပြောဘူးလို့ Riders သတင်းမှာရေးထားပါတယ်ဘယ်ဝန်ကြီးတွေလာမတက်နိုင်တာလဲလို့ Riders ကတီးကြမိတာမှာတော့ပြောခွင့်ရခွိုင်ခူဟွန်ကသူတို့ကိုစားပြောပြီးလို့မရပါဘူးဆိုပြီးတော့ပဲပြန်ဖြေခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံအာဆီယံအလှည့်ကြောဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပထမဆုံးလုပ်ဖို့စီစဉ်ခဲ့တဲ့ဒီနိုင်ငံသားဝန်ကြီးအစည်းအဝေးကိုစစ်ကောင်စီခန့်နိုင်ငံသားဝန်ကြီးဦးနမောင်လွင်လည်းတက်ရောက်မယ်ဆိုတဲ့သတင်းထွက်ထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ17ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံတကာအကြံတဲတွေကိုစောင့်ကြည့်လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလျက်ဒါကြောင့်လူလူထိခိုက်ရတဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံတကာကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေလက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့ဒေသတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲအာရုံပြောင်းတင်တယ်လို့ဒီကနေ့ထုတ် ICG အစီအစဉ်ဇာတ်သစ်တစ်ခုမှာတိုက်တွန်းထားပါတယ်။American Lockheed Martin Company တို့ F-35 တိုက်လေယာဉ်၄စီးဝယ်ယူဖို့ထိုင်းဆိုရကအတည်ပြုပေးလိုက်ပြီလို့ထိုင်းလီဒတ်ပြောခွင့်ရတူကဒီကနေ့ပြောပါရယ်အဲ့ဒီလေယာဉ်တွေဝယ်ဖို့ဗန်ဒေါငွေ American Dollar 413သန်းကျော်ကိုလည်းရထားပြီးဖြစ်ပါရယ် F-35 တိုက်လေယာဉ်၈စီးဝယ်ခြင်းနဲ့လို့ထိုင်းလီဒတ်ဦးစီးချုပ်လေဒတ်ဗိုလ်ချုပ်ကြီးနာပါဒက်ဒူပါတမ်မီယာကမကြာသေးခင်ကပဲပြောခဲ့ပြီးတဲ့နောက်ထိုင်းဆိုရအဖွဲ့ကလေယာဉ်ဝယ်ယူအခုလိုအတည်ပြုပေးလိုက်တာဖြစ်ပါရယ်ကနေဒါနိုင်ငံမှာဒုတိယလူဦးရေထူထပ်ဆုံးကွဘက်ပြည်နယ်မှာကိုဗစ် -19 ကာဝယ်ဆေးမထိုးတဲ့အရွယ်ရောက်ပြီးသူတွေဟာကိုဗစ်အခွန်ငွေလို့ခေါ်နေကြတဲ့ကျန်းမာရေးငွေကြေးမပေးမနေရပေးဖို့ပြည်နယ်အစိုးရကစီစဉ်နေပါတယ်ဒါပေမဲ့လည်းကျန်းမာရေးအကြောင်းပြချက်ကြောင့်ဆေးမထိုးသူတွေတော့မပါဘူးလို့ပြည်နယ်ဝန်ကြီးချုပ်ဖရန်ဆွာလူဂိုးကပြောပါတယ်ကာဝယ်ဆေးမထိုးသူတွေကနေဒါဒေါ်လာ100အမေရိကန်ဒေါ်လာ80နီးပါးကောက်ခံဖို့ကွဘက်ပြည်နယ်အစိုးရကစဉ်းစားနေပါတယ်ဥရောပမှာတော့ COVID-19 ရောဂါကူးစက်မှုလက်ရှိနှုံတိုင်းဆက်သွားနေမယ်ဆိုရင်နောက်နှလအတွင်းဥရောပတိုက်တစ်ခုလုံးကလူဦးရေထက်ဝက်ကျော် Omicron COVID ဗီဇမျိုးကွဲကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူဒူးကသတိပေးထားပါတယ်ခင်ဗျာ
ပို့တပူညာရဲ့သတင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tina Canolias နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီကနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလေးမကတောင်းဝန်ယူတင်ဆက်ပေးခဲ့တာပါအခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတက်လက်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ကြီးခက်သိမ်းကင်းငင်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်
This program has come to you from the Voice of America, Washington.